Welcome to the Voice of America in Burmese.
Mingla manai khin phit ja ba su shin. VOA American tan ya 2021 November 12th taw ja ni manai phe season rei go American Piran Su Washington DC myo raw ga ni line no meter 32.49 parama nai wet ma line line meter 190 ne VOA Facebook sa ne na ga ba dai yai thau myan pe ni ba mi.ကျမခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါသတင်းတွေကိုကိုစောမိုးကျွန်းနဲ့သူပြောပြမှာပါဒီမနက်နားဆင်ရမယ့်သတင်းတွေထဲမှာတော့ဘယ်လာရုစ်နယ်စပ်မှာရွှေပြောင်းဝင်ရောက်သူတွေကိုတားဆီးဖို့ယူကရိန်းကလုံခြုံရေးတိုးမြှင့်လိုက်တဲ့သတင်းမြန်မာပါဝင်ကမ္ဘာတစ်လောမှာဒီနှစ်ဝက်တွင်နေရက်ဆုံးခွာသူတွေတိုးလာတဲ့အကြောင်းကုလသမဂ္ဂကပြောလိုက်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါ
သတင်းတွေပြီးတင်ပြပေးမယ်ဆက်သွယ်မေးမြန်းချက်တွေထဲမှာတော့
ဒီလိုတိုက်ပွဲမျိုးကအရှင်ကြီးဖြစ်နေတဲ့ဒါမော်ဒန်နေစမှာပေါ့ရှားနေရာတွေမှာလည်းမမျော်လင့်တဲ့တိုက်ပွဲမျိုးတွေဖြစ်နေတာပေါ့
ရခိုင်ပြည်နယ်တွေကတိုက်ပွဲအလားအလာတွေကိုကြားကြမှာပါဒါပြန်ရန်ကုန်မှာမီတာကမဆောင်လို့မီးဖြတ်ခံရတာထိုင်းမှာတရားမဝင်ဝင်လာတဲ့မြန်မာတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးတာနဲ့အမေရိကန်စစ်မှုထမ်းဟောင်းများနေမှာအမေရိကန်ရောက်မြန်မာနယ်ပွားဒေါမီမီဝမ်ဖက်ရဲ့စစ်တပ်ရဲ့အခမ်းခဏပေါ်အမြင်တွေကိုကြားကြမှာပါအပတ်စဉ်ကဏ္ဍတွေထဲမှာဥအောင်ခင်ရဲ့မြန်မာအရေးတုံးသက်ချက်ကိုဝင်းမင်းရဲ့ဂျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလှော်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုစုံမိုးကျော်တို့ကပြောပြပေးမှာပ
ါဘယ်လာရုစ်နယ်စပ်မှာရွှေပြောင်းဝင်ရောက်သူတွေအတားအဆီးကိုကျော်လွှားပြီးဝင်မလာနိုင်အောင်ဟန်တားဖို့စစ်တပ်နဲ့ရဲအင်အား 8,500 နဲ့ရဲအင်15စီးထပ်မံဆီလွတ်မဲ့အကြောင်းယူကရိန်းပြည်ရဲ့ဝန်ကြီးဌာနကကြာသပတေးနေ့မှာပဲပြောလိုက်ပါတယ်ယူကရိန်းသမ္မတကလည်းကြာသပတေးနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူလိုက်တာပ
ါ Сьогодні відбулось засідання Ради національної
безпеки. Мені налоньо іне кавей консисіве коюгепі Беларуська чинеріча нэсэт дэта лонжонйе ітвэ сүйнэгэ бале ло Юкрэйн тамра Владимир Зеленский пёсу лайда ба. Уёпа тамка EU варо пейсо данка ие юмури го лэтон пьянэ анине Беларусь нэнгэн ха шүпьяо вэньё тури го ту нэнгэн га тасин Полон нэнгэн нэ тча эйниши EU фоуэн нэнгэн нэ го туабо тунпо нэрэ ло сусвэ та баре. EU фоуэн моутэ Юкрэйн нэнгэн га лэ шүпьяо вэньё тури вэньлама го сои нэра ба.နေဆက်လုံကျွေးအတွက်နေရက်ဆောင်တပ်ဖွဲ့3000အရန်တပ်ဖွဲ့ဝင်3000ရဲတပ်ဖွဲ့ဝင်2000နဲ့တည်ယူပို့ဆောင်ရေးအတွက်ရဲရင်15စင်းအင်အားပြည့်မှဖြစ်တဲ့အကြောင်းယူကရိန်းပြည်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ဘယ်လာရုစ်နေဆက်မှာပဲယူကရိန်းလုံကျွေးတပ်ဖွဲ့တွေကြာသပတေးနေ့ကပူးတွဲလေ့ချင်းခဲ့ကြပြီးအင်အားပြည့်တဲ့အစီအစဉ်ဟာရွှေပြောင်းဝင်ရောက်သူတွေဝင်ရောက်မဲ့အရေးကိုဟန်တားနိုင်မှာဖြစ်တဲ့အကြောင်းလည်းပြည်ရေးဝန်ကြီးကပြောဆိုခဲ့ပါတယ
်အီသီယိုးပီးယားနိုင်ငံမှာအစိုးရနဲ့ TPLFဒီဂရိတ်လွတ်မြောက်ရေးတပုံတွေအကြားဖြစ်နိုင်ခြေရှိတဲ့တွေးဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီးကြိုတင်သတ်မှတ်ချက်တချို့ကိုကြာတာပရင်းနေ့မှာအစိုးရဘက်ကပြောဆိုလိုက်ပါတယ်ဖြစ်နိုင်ခြေရှိတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးသတ်မှတ်ချက်3ခုကိုပြောဆိုပါတယ်ပထမတစ်ချက်ကတော့တိုက်ခိုက်နေတာတွေကိုရပ်တန့်ရမယ်ဒုတိယတစ်ချက်ကတော့သိမ့်ပိုက်ထားတဲ့ Empire နဲ့ Alpha Data ကနေ TPLF တပ်တွေစုခွာပေးရမယ်တတိယတစ်ချက်ကတော့လက်ရှိဝန်ကြီးချုပ် MBLBR ဟံရဲ့အစိုးရကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုရမယ်ဆိုတဲ့အချက်3ချက်ကိုလိုက်နာမယ်ဆိုရင်ဆွေးနွေးပွဲဖြစ်လာနိုင်တယ်လို့အီသီယိုးပီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒီနာမူဖစ်ကသတင်းတောက်တွေကိုပြောဆိုပါတယ်။ဒါပေမဲ့ဒီတွစ်ဆုံဆွေးနွေးရေးလုံးမယ်မလုပ်ဘူးဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့လည်းသူကပြောဆိုပါတယ်။တီဂရိတ်ဒေသကိုအခြေခံတဲ့တီဂရိတ်လွတ်မြောက်ရေးတပုံအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဂတာချော်ရီတာကပြောဆိုရမှာတော့အမ်ဟာရာနဲ့အဖာဒေတာတွေကနေစုခွာပေးရမယ်ဆိုတဲ့အချက်ဟာဆွေးနွေးပွဲကိုစတင်စေနိုင်တဲ့ကမ်းလှမ်းချက်မျိုးမဟုတ်ဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
စူရနိုင်ငံမှာအရသာဆွေးရကိုဖယ်ရှားပြီးစစ်တပ်ကဖွဲ့စည်းထားတဲ့ယာယီဆွေးရအကြီးအကဲဖြစ်အာနာသိန်းစစ်ကောင်းဆောင်ကသူ့ဖတ်သူခံရလိုက်ပါတယ်အာနာသိန်းပြီးတရင်နှစ်ပတ်ကြာမှာပဲဗိုလ်ချုပ်ကြီးအက်ဒယ်ဖတာဘော်ဟန်ယာယီဆွေးရအကြီးအကဲတာဝန်ယူမယ်ကြောင်းစူရန်ရုံးမြင့်တန်ကြားကကြာတာပြင်းနေမှာကြေညာလိုက်တာပါရပ်ပကူအာနာလွတ်ပြေးမယ်ကြောင်းဆူရန်စစ်တပ်ကအချင်းချင်းခရီးပြေးထားပေမဲ့အာနာသိန်းစစ်ကောင်းဆောင်ကအာနာချုပ်ခွင့်လိုက်တာလည်းဖြစ်ပါတယ်။အောက်တိုဘာ25ရက်နေ့စစ်တပ်ကအာနာသိန်းပြီးနောက်ပိုင်းဆူရန်နိုင်ငံမှာအစိုးရရရှိရေးနဲ့နိုင်ငံရေးကောင်းဆောင်တရားရုံးအပြင်အာနာသိန်းမှုဆက်ကျင်ဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူအများအပြားကိုလည်းဖမ်းဆီးထားတာပါ။ လူညွှန်းတပ်ဖွဲ့တွေရဲ့နေနည်းမှုကြောင့်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြသူအ ਨੇ စုံ14ယောက်သေဆုံးကြောင်းလဲဆူဒန်ဆရာဝန်များဖွဲ့နဲ့ကုလသမဂ္ဂကပြောဆိုထားပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အပေါ်ကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂ EU ပါဝင်နိုင်ငံကတန်းဝင်းကပြစ်တင်ရှုတ်ချက်ထားပြီးစစ်ဖက်ရက်ဖက်ပါဝင်တဲ့အသွင်ကူပြောရေးအစိုးရထံအာဏာလွှတ်ပေးဖို့လဲတောင်းဆိုထားတာပါ။နိုင်ငံရေးချက်တွေကိုနိုင်ငံကအတိုင်းဝိုင်းကဂျောင်းဝင်ဆီးဆက်ပေးဖို့ကြိုးပမ်းနေရမှာဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရာလဲအင်ဂါနေလုံးကအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးပါကနဲ့တွေ့ဆုံတဲ့အကြောင်းကုလသမဂ္ဂတွင်ရေးမှူးချုပ်ယုံကပြောဆိုထားပါတယ
်။အာဖဂန်ရေးနဲ့ပတ်သက်ပြီးအမေရိကန်တရုတ်ရုရှားအင်အားကြီးသုံးနိုင်ငံနဲ့အခြားနိုင်ငံတွေပါဝင်တဲ့ဆွေးနွေးပွဲတစ်ရက်ကိုကြာတာပရင်းနေ့ကပါကစ္စတန်အစိုးရကကမကထပြုပြီးအစ္စလာမဘတ်မြို့တော်မှာကျင်းပခဲ့ပါတယ်။အာဖဂန်ရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးစင်စစ်မပြတ်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအပါအဝင်အာဖဂန်ကိုအခြေခံပြီးအကြမ်းဖက်သမားတွေလှိရှားဆောင်ရွက်မှုမရှိစေရေးစတဲ့ကိစ္စရပ်တွေအတွက်အာဖဂန်အစိုးရအသစ်ကိုဒီအစည်းအဝေးကနေအထောက်အကူပြုလိမ့်မယ်လို့ယုံကြည်ပါကြောင်းပါကစ္စတန်နိုင်ငံသားဝင်ကြီးရှတ်မမူကူရေရှီကစီးပွားဖွံ့ဖြိုးမှာထည့်သွင်းပြောကြားခဲ့ပါတယ်။နောက်အနာဂတ်မှာဒေသဆိုင်ရာဆွေးနွေးပွဲတွေမှာတာလီဘန်တွေဟာတရားဝင်တက်ရောက်သွားတော့မှဖြစ်တယ်လို့လည်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရုတ်ပြည်ပေကင်းမှာပြုလုပ်မဲ့လာမဲ့အစည်းအဝေးမှာလည်းတာလီဘန်တွေကိုဖိတ်ကြားမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးကတော့ပြောဆိုခဲ့ပါတယ
်။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American အသံမြန်မာပိုင်းစီစဉ်ရဲ့တောက်ကြန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာပြည်ပကတ်တွေအကြမ်းဖက်မှုတွေနဲ့ရာသီဥတုဖောက်ပြန်မှုတွေကြောင့်ဒီနှစ်2021ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းနေရာဆွန့်ခွာရသူတိတိကျကျတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်
According to UNHCR, global numbers now exceed 84 million.
UNHCR ဆီယံခစားရအကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့ရာသီဥတုဖောက်ပြန်မှုတန်တွေကြောင့်နေရဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာကမ္ဘာတလောမှာအခုခါ84သန်းကျော်ရှိနေပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကြာသာပတိသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဇန်နဝါရီလကနေဇွန်လအထိအချက်လက်တွေကိုစုစည်းထားတဲ့ UNHCR ရဲ့ပထမနှစ်ဝက်အစီရင်ခံစာမှာတော့ကမ္ဘာတလောကပြစ်ကတ်တွေနဲ့အကြမ်းဖက်မှုကြောင်ပြည်တွင်းမှာနေရဆွန့်ခွာသူအရေအတွက်ဟာ52တန်းနီးပါးရှိခဲ့ပြီးမြန်မာနိုင်ငံမှာလည်းနေရဆွန့်ခွာသူခန့်မှန်းခြေတန်းကျော်ရှိကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့နေရဆွန့်ခွာတဲ့အကြောင်းရင်းတွေဖြစ်တဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုဟန်တားဖို့နိုင်ငံတကာအသံဝင်ကပြက်ကွက်နေတဲ့အကြောင်းအစိုးရခန်းစာထုတ်ပြန်ရမှာပြောဆိုထားတာပါ။နိုင်ငံကအနေနဲ့ညင်ချင်းရအောင်နှစ်စာတို့ကျူးဝတ်မှုလိုအပ်နေတဲ့အချိန်မှာပဲနေရဆွန့်ခွာသူတွေနဲ့လက်ခံထားတဲ့လူမှုအသိုင်းအဝိုင်းအတွက်လိုအပ်တဲ့အကူအညီတွေရအောင်ကြိုးပမ်းကြဖို့လည်းတိုက်တွန်းထားပါတယ်
။သမ္မတဘိုင်ဒန်ဟာအာဏာရလာပြီးနောက်ပထမဆုံးကြုံရတဲ့အမေရိကန်စစ်တီတော်များနေမှာအစိတ်တန်းငွေတွေပါဝင်နေတဲ့လေတွေကိုရှူရှိုက်ခဲ့ရတဲ့စစ်မှုထမ်းဟောင်းတွေအတွက်ပုံမကောင်းမွန်တဲ့စေဝါကူတာမှုတွေပေးဖို့သူ့ရဲ့အစိုးရကိုညွှန်ကြားလိုက်ပါတယ်။သမ္မတဘိုင်ဒန်ဟာကြာတာပတင်းတွေတုန်းကအာလင်တန်အမျိုးသားစစ်တင်ကြိုင်းမှာပြုလုပ်တဲ့အမေရိကန်စစ်တီတော်များနဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။စစ်မှုတန်းဟောင်းတွေနဲ့စစ်မှုထမ်းနေတဲ့စစ်တီတော်တွေဟာတိုင်းပြည်ရဲ့အဓိကကြောရိုးဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ကျွန်တော်တို့အားလုံးဟာတင်တို့အပေါ်မှာအချိန်ကာလကြာမြင့်စွာအများကြီးတောင်းဆိုခဲ့ကြပါတယ်။တိုင်းပြည်ကနေတင်တို့အပေါ်အထူးပဲကျေးဇူးတင်ပါတယ်လို့သမ္မတဘိုင်ဒန်ကစစ်တီတော်များနဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲသမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ရှေ့သတင်းပတ်ထဲအွန်လိုင်းဆွေးနွေးဖို့ရှိတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ထိပ်သီးခေါင်းဆောင်နှစ်ယောက်အွန်လိုင်းတွေ့မဲ့အစီအစဉ်ကိုတော့အမေရိကန်မြို့သားလွန်ကျွန်ရေးအချံပေးဂျိတ်ဆူလီဗန်နဲ့တရုတ်ထိပ်တန်း တန်တမန်ရန်ကြီးချီတို့အောက်တိုဘာလနဲ့ဆွစ်ဇာလန်နိုင်ငံဇူရစ်မှာသဘောတူထားကြတာပါကုန်သွယ်ရေးစီးရင်နဲ့တခြားကိစ္စတွေကြောင့်နိုင်ငံပြစ်ပတ်ဖြစ်ရမယ့်အရေးရှောင်ရှားနိုင်မှုရည်ရွယ်ပြီးထိပ်သီးဆွေးနွေးပွဲကျင်းပဖို့မူအားဖြင့်သဘောတူထားတာဖြစ်တဲ့ကြောင်းလဲအမေရိကန်ဆွေးကတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ထိပ်သီးတွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်ပြီးသမ္မတအင်ပြူတော်ကတော့မှတ်ချက်ပေးဖို့ညှင်းဆန်တဲ့အကြောင်းရိုက်တာသတင်းကဖော်ပြခဲ့တာပါအွန်လိုင်းထိပ်သီးတွေ့ဆုံမဲ့အစီအစဉ်ကိုဒီနေ့မကုန်ခင်ကျင်းပဖို့မူအားဖြင့်သဘောတူထားတဲ့အကြောင်းလဲအင်ပြူတော်ပြောဝင်ရကရင်းရှောင်းပီယဲကတင်လာနေတုန်းကပဲပြောဆိုထားတာဖြစ်ပါတယ
်ပြည်သင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပါရီမြို့တော်မှာကျင်းပတဲ့ပထမကမ္ဘာစစ်ပြီးဆုံးခြင်းအခမ်းအနားကိုပြင်သစ်သမ္မတနဲ့အတူတက်ရောက်ခဲ့ပါတယ်အခမ်းအနားမှာပြင်သစ်သမ္မတမက်ခရွန်ဟာအညာဒရစစ်တီတော်များကူဘိတ်တမန်မှာလွမ်းသူပန်းငွေချခဲ့ပါတယ်ဒီအခမ်းအနားဟာ1918ခုနှစ်ကမဟာမိတ်အင်အားစုတွေနဲ့ဂျာမနီနိုင်ငံကိုဒီခန္ဓာ1918ခုနှစ်ကမာမိတ်အင်အားစုတွေနဲ့ဂျာမနီနိုင်ငံတို့အကြားစစ်ရဆက်ဖို့သဘောတူခဲ့ပြီးပထမကမ္ဘာစစ်ပြီးဆုံးခဲ့တဲ့နေ့အထိမ်းအမှတ်ဖြစ်ပါတယ်ဒီခန္ဓာကိုပြည်သစ်တော်လှန်ရေးနဲ့နပိုလီယံစစ်ပွဲတွေအတွင်းကြာဆုံးခဲ့တဲ့စစ်တီတော်တွေအပါအဝင်ညတရစစ်တီတော်တွေကိုဂုဏ်ပြုတဲ့အခမ်းအနားဂုဏ်ပြုလိုက်မှမှာကျင်းပခဲ့ပါတယ
်တောက်တန်နေမနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဆောင်မိုးကျော်တို့ကပြောပြခဲ့ကြတာပါVOA မြန်မာမနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာပေါ်မှာရုပ်တံဖြစ်တဲ့အခုလိုကြည့်ရှုနိုင်အောင်ဂျွန်လာဇန်ကပိုင်းကစပြီးစီစဉ်တင်ဆက်နေတာပါအခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးရခိုင်ပြည်နယ်ကတိုက်ပွဲသတင်းကိုပြောပြပါရစေအေးအေးရခိုင်လက်နက်ကင်တပ်နဲ့မြန်မာစစ်ကောင်စီတပ်တွေအခုတိုက်ပွဲငယ်တွေပြန်ပြီးစတင်နေတာကနေအရင်လိုတိုက်ပွဲကြီးတွေဖြစ်လာမလားလို့စိုးရိမ်မှုတွေရှိနေပါတယ်။နှစ်ဖက်ကြားယာယီတိုက်ပွဲငယ်တွေဖြစ်လာနိုင်တဲ့အနေအထားတွေရှိနေတယ်လို့တိုက်ပွဲကြီးတွေဖြစ်လာမယ့်အလားလာကိုပါစိုးရိမ်ရပေမဲ့လက်တွေမှာတော့အရင်လိုရေရှည်တိုက်ပွဲကြီးတွေဖြစ်လာဖို့မလွယ်လာဘူးလို့ရခိုင်ရေးတုံးတက်သူတွေကရှုမြင်ပါတယ်။ဝန်လက်ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဖြစ်တဲ့ရခိုင်ပြည်အရက်ဖက်အဖွဲ့အစည်းများငင်းချိုင်းကော်မတီပြန်ကြားရေးတာဝန်ခံခိုင်ကောင်းဆန်နဲ့မြအုံမြုံနဲ့ပြည်သူ့လွှတ်တော်အမဟောင်းဦးလှဆော်တို့ကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြပေးထားပါတယ်
။ဟုတ်ကဲ့ခိုင်ကောင်းဆန်ကိုမနေ့ညကမေးရမှာလက်ရှိတိုက်ပွဲတွေပြန်ဆဖြစ်လာပုံကိုစရှင်းပြပါတယ
်။အဒီကတော့ဒီသူတို့ရထုတ်ပြန်ချက်အရာရောတော့မယ်ဆိုရင်တော့နေကြံပြီးတော့မှဖြစ်တဲ့တိုက်ပွဲပေါ့နော်။ညမတက်မတော်ကလည်းဒီအဲ့ဒီနေဆက်ကိုတော့တဲ့အချိန်မှာဒီမောင်တော်မြောက်ပိုက်ပေါ့လေရခိုင်တက်တော်အေကအခြေပြုစကန်ချရတဲ့နေရာတွေကိုနေကျန်လာတာပေါ့နော်အဲ့ဒီပေါ်မှာဖြစ်ကြတာပေါ့ပထမတက်ပွဲကတော့ဒီကိုရရင်ဖြစ်တဲ့တက်ပွဲပေါ့နောက်ဒီနေ့မနေ့မှတခါဖြစ်တယ်ပေါ့ဒါပေမဲ့ကိုရရင်ဖြစ်တဲ့ area နဲ့ဒီနေ့မနေ့ဖြစ်တဲ့ area တော့မတူဘူးပေါ့အဲ့ဒီနေ့မနေ့ဖြစ်တဲ့ area ကကြတော့ဒီနေရန်6ဆိုတဲ့ကျော်ဖက်မှာပေါ့နော်အဲ့ဒီရောမှာဆိုရင်ဒီကတိတိုင်းလာတွေကျော်တည်ထားတယ်နောက်ဆိုရရင်လာဝကစီမံကြီးအဲ့လို area တခုပေါ့အဲ့တော့ဒီလိုတိုက်ပွဲမျိုးကအရှင်ကြီးဖြစ်နေတယ်ဒါမောင်တော်နေဆက်မှာပေါ့ဒီရှားနေရာတွေမှာလည်းမမျော်လေးတဲ့တိုက်ပွဲမျိုးတွေဖြစ်နေတာပေါ့အ
ဲ့ဒီကြောင့်ဘာကြောင့်အခုလိုတိုက်ပွဲပြန်ဆဖြစ်လာတာရဲ့ထူးခြားမှုကိုမေးရမှာဦးလှစောကလည်းအခုလိုထောက်ပြပါတယ
်တိုက်ဆိုင်ဆိုင်နော်ဒီနိုဗ ెంబ ာ7မှာနီပွန်ဖောင်ဒေးရှင်းအခုရိုင်းမစ္စတာဆာဆာကာဝါနဲ့ကျွန်တော်တို့တွေ့တယ်ဗျသူကနေပြည်တော်ပြန်လာဆိုတော့ဒေါင်ဆန်းစုကြည်နဲ့တွေ့ခဲ့တယ်အဲဒီအခုလော်လော်ဆယ် SSC ရဲ့ဝန်ကြီးချုပ်နဲ့လည်းတွေ့ခဲ့တယ်ပေါ့နော်ကျွန်တော်တို့ရခိုင်တပ်တော်ရဲ့ကောင်းဆောင်ကိုပို့ပြီး message တခုပေးတယ်နောက်နေ့မှ statement တခုကိုတက်မတော်နဲ့ဒီ AE နဲ့သူထုတ်ကြတယ်ပေါ့နော်အဲ့တော့တစ်နှစ်ပြည့်နေနေပဲအမှတ်တရလေးပေါ့ဗျာအဲ့တော့အဲ့ဒီကလေးကဆပြီးတော့သူနဲ့ဖောက်တာတွေပါလေဘာမှလည်းမရှိဘူးပေါ့ဗျာနော်အဲ့တော့အခုခါကလေဖြစ်နိုင်ရှိကအများကြီးရှိတယ်ဗျာဒါကတိုက်ဆိုင်မှုလားဒါမဟုတ်တက်မတော်ဖက်ကပေါ့နော်စစ်စစ်ရေးပြည်ရေးဒီတစ်ခုလားဒါကျွန်တော်လည်းမခံမနိုင်ဘူးဒါပေမဲ့ဖြစ်နိုင်ဖို့အလားလာကတော့ထိတ်ကြိုက်ပြည့်စုံမဖြစ်အသေးမောလေးတွေကနေအကြီးကြီးမိတော့ဖြစ်မဲ့လားလာကတော့အများကြီးရှိတယ
်ဒီနေရာမှာအခုလိုတိုက်ပွဲငယ်တွေပြန်ဆဖြစ်နိုင်ဖို့မြေပြင်ခြေနေတွေရှိနေပုံကိုလည်းခိုင်ကောင်းစံက
ဂျန်တမန်အဂရီမန့်ပေါ့နော်နှစ်ဖက်သုံးဆောင်ပေကတော့ပြည့်စုံဆွေးနွေးမှုတွေရှိနေတာပေါ့နော်အွန်လိုင်းနဲ့ပဲဖြစ်ဖြစ်ဒါပေမဲ့လို့အခြေတန်းကဒီနှစ်ဖက်က support တူညီမှုပေါ့ဥပမာ bilateral ထွက်တာမျိုးရှိမနေဘူးဒါပေမဲ့အဖက်မှာကြတော့အောက်ခြေမှာကြတော့လေလှုပ်ရှားမှုတွေ area တွေမှာဒီအပေါ်ကဒီအမင်းကိုနားခံနေဆိုပေမဲ့တခါတခါမှာတော့တေဆောင်းမှုတွေကိုတွေးနေရတယ်ဥပမာ တိုက်ပွဲမရှိပေမဲ့လို့ဒီနမတမတော်ကလည်းအင်အားတိဆောက်တာပေါ့ဒီမှာလည်းနေရှိခါလူညာမနေ့ကောင်ပဲဒီခါတက်တော်ကလည်းသူ့တို့ရဲ့နေမြတူကိုခါခဲမှမှဖြစ်အောင်တိဆောက်နေတာပေါ့နော်ဒီအဲ့တော့ဒါကနေကျင်တော့နိုင်တာပေါ့နော်လှုပ်ရှားမှုတွေမှာအရှင်ကြီးဖြစ်နိုင်တဲ့အရှင်ကြီးတော့ရှိတာပေါ့အဲ့ဒါကြောင့်ဒီခါရဲ့ဒီတွေကရောနောက်ဒီစပေတော့ကဒီစကမ်မနေဂျာရဲ့လူတွေဆိုရင်လည်းသူတို့တွေသားကိုပြန်ရှင်ပေးပေးလို့မပြန်ကြဘူးဒီတိုက်ပွဲကဘယ်နဲ့ဖြစ်လာမလဲဆိုတာကိုခံမရခက်တာပေါ့နော
်အဲ့ဒီတော့ရှေ့မှာဆက်ဖြစ်လာနိုင်မကူမေးရမှာဦးလာဆော့ကအခုလိုရှင်းပြပါတယ
်အရင်တော့ပြောနေတာမှာလည်း AA ရဲ့စီဦးစီချုပ်ဘူချုပ်ထွန်းမြတ်နိုင်တရားဝင်ပြောတဲ့အထက်မှာလည်းသူ့တပ်မှုတွေကိုတော့ထိတိုက်တွေးဆမှုတွေကိုရှောင်ဖို့ဆိုပြီးတော့သူပြောထားတာလည်းရှိတယ်နော်ဒီရခိုင်မှာကပွင့်ပွင့်လင်းပြောရင်တော့ရခိုင်တပ်တော်ရဲ့အနေထားကတာလွန်အင်အားဖြစ်နေတယ်เนาะနေမြေတော်တော်များများကိုထိန်းချုပ်နိုင်တယ်လူထုကလည်းထောက်ခံမှုအရန်ပြင်းထန်နေတယ်အဲ့တော့ဟိုအေအေနေနဲ့ဆိုရင်ဖက်ပေါင်းစုံတော်တော်လေးအခြေအနေကောင်းတယ်ပေါ့เนาะရင်ဆိုင်မှုဆိုရင်အဲ့တော့ဒီဟာကြီးကတော့ဒီမြမတက်မတော်ဖက်ကတူတူဆန်းတာလားဒါမို့မတော်လင့်ပဲထိတ်တိုက်တွေ့လားထိတ်တိုက်တွေ့နေရကလည်းအမတန်ဝေးတဲ့နေရာဆိုတော့စီရီရောကျွန်တော်မခံမနိုင်ဘူးဒီဖြစ်တဲ့ဖြစ်ရတဲ့ကတော့နှစ်ဖက်စလုံးကတော့ဘလို့မှကောင်းကျိုးမရှိဘူးအထူးသဖြင့်မြမတက်မတော်အတွက်ကပို့ပြီးတော့အခက်တွေ့မယ်လို့ထင်တယ်။
ထိုင်ကောင်းဆန်ကလည်းအရင်လိုမျိုးရေရှည်တိုက်ပွဲကြီးတွေဖြစ်လာဖို့မလွယ်ပါဘူးလို့ဆိုပါတယ်
။စစ်ပွဲကတော့ဘယ်သူမှမလို့ချင်ဘူး။မှရခိုင်ပြည်သူတွေလည်းမလို့ချင်ဘူး။တိုးနေလည်းကောင်းရခိုင်တက်တော်ကလည်းလို့ချင်မှာမဟုတ်ဘူး။နောက်တစ်ခုက PDF တွေရဲ့လှုပ်ရှားမှုတွေနောက်ဒီတက်မတော်ထဲမှာရှိတဲ့ဟိုအရာရှိရာခံအချက်ဟိုပုံကူတွေကိုနိုင်ကလည်းဒီတိတုတက်ကိုကြောင်းနေတဲ့အခြေအနေတွေရှိတယ်။နောက်တစ်ခါဒီကရင်မာလေးတိုက်ပွဲတွေဖြစ်နေတဲ့နောက်ကရင်နဲ့ဖြစ်နေတဲ့စိုက်ပြီးအပြင်ပေါ့နော်။အဲ့လိုအခြေအနေမျိုးမှာကတော့စစ်ထပြင်းနေမှာ2018စစ်ကိုလို့တိုက်ပွဲဖြစ်ဖို့ဆိုတာကတော့ဟိုတော်တော်ကိုနေတဲ့ရခိုင်တို့တကူပါ
။တကယ်တော့အခုလိုတိုက်ပွဲတွေပြန်ဆဖြစ်လာပြီးမှစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းဘက်ကတော့အေးအေးနဲ့ဖြစ်တာမဟုတ်ဘဲအာစာအဖွဲ့နဲ့ဖြစ်တာပါလို့ပြန်ပြောထားပါတယ်ခင်ဗျာ။
ရခိုင်ကအစီအချင်းတွေကိုတင်ပြပေးခဲ့တာပါအခုတော့ရန်ကုန်မှာမီးဖြတ်ခံရတဲ့တရင်ကိုပြောပြချင်ပါတယ်လျှက်စစ်သုံးဆွဲတဲ့မီတာကတွေမပေးဆောင်ရသေးရင်ပေးဆောင်ကြဖို့မြို့နယ်တချို့ကရက်ွက်တွေမှာစစ်ကောင်စီတပ်သားတချို့နဲ့လျှက်စစ်ဝန်ထမ်းတွေကလိုက်ပြီးတရိပ်ပေးတာမျိုးတွေလုပ်နေသလိုရန်ကုန်အပါဝင်နိုင်ငံတော်ကမြို့တချို့မှာလည်းမီတာကမပေးဆောင်တဲ့အိမ်တွေကိုလျှက်စစ်မီးဖြတ်တောက်နေကြပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့တရင်ကိုကိုခင်မောင်စွန်းမင်းကပြောပြပေးပါမယ်
မီတာကားတွေပေးဆောင်ရဖို့တိုက်တွန်းနေတဲ့စစ်ကောင်စီကရန်ကုန်တိုင်းထဲကပဇွန်တောင်မင်္ဂလာတောင်ကျွန်းတာမွေစတဲ့မြို့နယ်တွေအပါအဝင်နေရာအတော်များများမှာအော်လန်တွေနဲ့လိုက်လံဆော်ဩနေပါတယ်။တချို့နေရာတွေမှာတော့လျှက်စစ်မီတာကဆောင်းပထားတဲ့အိမ်တွေကိုမီးကြိုးတွေဖြတ်တာ၊ဖြူးစ်တွေဖြုတ်သိမ်းသွားတာမျိုးလုပ်ပြီးမီတာကားကိုအတင်းကျပ်ပေးဆောင်ခိုင်းတာမျိုးတွေလုပ်နေပါတယ်။ပဇွန်တောင်မြို့နယ်ထဲကမီးဖြတ်ခံရသူတယောက်ကသူတို့ရက်ွက်ထဲကိုစစ်သားတွေရဲတွေပါကားတွေနဲ့ပါလာပြီးမီးဖြတ်သွားတယ်လို့အခုလိုပြောပါတယ
်သူတို့ချီမှာဆိုင်ရက်တရက်တော့ပါတယ်ဒီအဲ့မှာအခန်းတိုင်းကိုဖြတ်တာတော့မဟုတ်ဘူးကွာအဲ့သူတို့ကသူတို့ဆိုင်ရက်ထဲမှာပါတဲ့ဟာတွေကိုဖြတ်သွားတာပတ်စံအမောင်းနဲ့လည်းမဟုတ်စစ်သားကြီးပါတယ်ရဲကြီးပါတယ်အဲဒါမဲ့သူတို့ကတော့ဝင်တော့မလာဘူးကွာသူတို့ကတော့ဒီတိုင်းထိုင်ဆောက်နေတာပေါ့အဲ့ဖြတ်တဲ့လူတွေကတော့သူတို့ကပေါ့ဖြတ်သွားတယ်အဲ့မှာလေကားကြီးတော့ပိတ်ထားလို့ရှိရင်တချို့တွေကိုဓာတ်တိုင်ကနေတက်ပြီးဖြတ်သွားစစ်ပြေကိုဖြုတ်ပြီးကြွကြွနဲ့ယူသွားတယ်ကျိုးမဆောင်တာပဲမဖြတ်သွားဘူးသူတို့စီးရင်ထဲမှာမပါနောက်တစ်ရက်မှလာဖြတ်မယ်လို့ပြောတာပဲအဲ့ဒီဘေးဆောင်တဲ့သူတွေကိုကြာတော့ညနေပိုင်းကျရင်ပြန်လာတက်ပြီးတယ်အဲ့ fuse တွေနဲ့
သူ့အိမ်က fuse ကိုပါဖြုတ်ယူသွားခံရသူကလည်းမီးဖြတ်ခံရပုံကိုအခုလို့ပြောပါတယ်
မနေ့ပိုင်းနေ့ကတရက်ကွက်လုံးအလုံးမီးတွေဖြတ်ထားတယ်မနေ့9နာရီခွဲလောက်တည်းကမီးဖြတ်ထားတယ်အဲ့ဒါ17နာရီခွဲလောက်ကျတော့မီးပြန်လာမီးစက်တွေရက်သွားတော့ကျတော့မီးပြန်လာပြီဆိုတော့သိတာပေါ့နော်ဒါပေမဲ့ဒါပေမဲ့တို့အိမ်နေကျတော့မလာဘူးဘာဖြစ်လို့မလာလဲဆိုတော့အဲ့နဲ့ရှောက်ပြီးတော့မီးတော့ကျတော့ဒီတိုင်းထဲမှာလေးခန်းဖြတ်သွားတယ်လေးခန်းထဲမှာကိုခန်းနှခန်းပါသွားတယ်အဲ့လိုမျိုးရှေ့ဘက်ကအဲဘားဆိုင်တဆိုင်လည်းဖြတ်ခါတယ်သူကတော့10သိန်းကျော်ကျန်တယ်လို့ပြောတယ်အမီးမရှိတော့ကျတော့ရေတင်မို့ပါဖို့တွေကအဆင်မပြေဘူးလေအဲ့တော့ကျတော့ပြေးပြီးတော့ဆောင်ရတာပေါ့ဆောင်ရည9နာရီလောက်ကျတော့အရင်တော့မီးဖြတ်တယ်ဆိုတာ fuse တွေပါတော့ဖြတ်မသွားအခုက fuse တွေဖြုတ်ယူသွားတယ
်မီးဖြတ်သွားတာကြောင့်အခက်အခဲတွေရှိလာတဲ့အတွက်မီတာဆောင်ခဲ့ရသူလမ်းမတော်မြို့နယ်မှာနေထိုင်သူတဦးကလည်းသူတို့ရက်ွက်ထဲသူတို့တိုက်မှာမီတာမဆောင်တဲ့သူတွေတချို့ရှိပေမဲ့လည်းမဆောင်သူအလုံးကိုဖြတ်တာမဟုတ်ပဲတချို့ကသာဖြတ်တာဖြစ်လို့ဘယ်လိုစီစစ်ပြီးဖြတ်တယ်လဲဆိုတာမသိဘူးလို့ဆိုပါတယ
်သူတို့ကဘယ်လိုပုံစံနဲ့မီးဖြတ်တယ်လဲမသိဘူးမှကျွန်တော်တို့တိုင်းမှာဆိုရင်နှခမ်းမဲ့အချက်ခံရတော့เนาะခံရှစ်ခမ်းလောက်ရှိတယ်ဟိုကျွန်တော်သိတဲ့လောက်တချို့ခမ်းနဲ့မီးမီတာကမဆောင်တာရှိတယ်တချို့ခမ်းတော့မီတာကဆောင်တာရှိတယ်ဒါမဲ့ ဟိုမိသားကမဆောင်တဲ့အခန်းတိုင်းဟိုတော့မဖြတ်ဘူးသူတို့ဘလို့ရွေးချယ်ပြီးဖြတ်တယ်လည်းတော့မသိဘူ
းမိသားယုံမှာမိသားလာဆောင်ကြသူတွေကလက်အတော်များများအတွေ့စုပြီးဆောင်ကြရတာဖြစ်တဲ့အတွေ့အများကြီးမဆောင်နိုင်ကြတဲ့သူတွေကခွဲပြီးနည်းနည်းစီဆောင်ကြတာကိုလည်းအတော်များများတွေ့ခဲ့ရတယ်လို့မိသားဆောင်ခဲ့သူတူကပြောပါတယ်ရန်ကုန်မြို့ကတခြားမြို့နယ်တွေမှာလည်းရက်ွက်ထဲမှာမိသားကပေးဆောင်ကြဖို့နဲ့မပေးဆောင်ရင်မီးဖြတ်မယ်ဆိုပြီးစစ်ကောင်စီအဖွဲ့ဝင်တွေကကားနဲ့လိုက်လံအော်သွားတာမျိုးတွေလည်းရှိတယ်လို့ရက်ွက်နေသူတွေကပြောပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်တာကိုအကြမ်းမဖက်အာဏာပီဆန်တဲ့အနေနဲ့အတော်များများကလျှက်စစ်မိသားကအပါအဝင်ပေးဆောင်ကြရမယ်အခွန်အောက်တွေမပေးဘဲကန့်ကွက်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းစတင်ခဲ့တဲ့2020ခုနှစ်နှစ်စံပိုင်းလောက်ကတည်းက3ဆွဲယူနစ်150ကြားသင့်ငွေ7,100ကျော်ကိုပေးဆောင်စရာမလိုဘူးလို့ NRI အစိုးရကကင်းလွတ်ခွင့်ပြုခဲ့ပါတယ်။ဒါကြောင့်3ဆွဲယူနစ်150အောက်ရှိတဲ့တချို့အိမ်တွေကအဲ့ဒီအချိန်ကတည်းကမိသားကမပေးဘဲနေနေတာအခုထိဖြစ်ပါတယ်ခင်ဗျာ
။ကိုခင်မောင်ဆိုမင်းပြောပြခဲ့တာပါ။တမရော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့အမေရိကန်စစ်တပ်အငြိမ်းစားဒုဗိုလ်မှူးကြီးဒေါ်မီမီဝမ်ဖက်ရဲ့အမြင်ကိုမတင်ပြခင်အခုထိုင်းနိုင်ငံရောက်မြန်မာတွေရဲ့အခြေအနေကိုပြောပြပေးပါရစေ။ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အတွက်မြန်မာနေဆက်ကနေအထောက်အထားမရှိထိုင်းနိုင်ငံတွေကိုတရားမဝင်ဝင်လာသူတွေကိုပါကိုဗစ်ကာကွယ်ဆေးထိုးပေးဖို့အတွက်ထိုင်းအစိုးရကစီစဉ်နေပါတယ်။တရားဝင်ဝင်လာနေသူတွေကလည်းအခုချိန်ထိရှိနေဆဲဖြစ်ပြီးထိုင်းနိုင်ငံကန့်ချနာဘူရီပြည်နယ်ထဲမှာဆိုနိုဗ ెంబ ာလ7ရက်နေ့ကတော့မြန်မာနိုင်ငံသားတရတယောက်ကိုဖမ်းမိခဲ့တာပါဒီအကြောင်းအဖြစ်ဆုံးကတော့ VOA သတင်းတောက်မအေးမာကပြောပြပေးပါမယ
်ထိုင်းမြန်မာနယ်စပ်ကနေမြန်မာနိုင်ငံသားအထောက်ထားမဲ့တွေသတင်းတပတ်ကျော်အတွင်း3000ကျော်ဖမ်းဆီးမိခဲ့ပြီးတဲ့နောက်ထိုင်းကျမ်းမာရေးဝန်ကြီးဌာနကနေတရားဝင်ဝင်လာသူတွေကိုဥပဒေအတိုင်းဆောင်ရွက်တာအပြင်ကိုဗစ်ကာကွယ်ဆေးပါထိုးပေးပြီးမှနေရပြန်ဖို့ဆက်လုပ်မယ်ဆိုပြီးပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာကိုဗစ်ကာယောဂါထိန်းချုပ်နိုင်ရေးအတွက်လှုပ်တာလို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ကျွန်တော်ဝန်ကြီးအမှုတင်ရနေပြီးတော့ပြောရတာရှိတယ်။သူကလက်ရှိခြေနေရပေါ့နော်။ဘလုံးဝဒီဖေဇာတရားနေဝင်တဲ့ဟာအရန်ဟိုနေဖြစ်နေတာပါ။သူတို့တွေကိုလည်းမတူဟွာပေါ့နော်။တရားဝင်တရားမဝင်မတူတော့ဘူးသူတို့အမီရဆိုလို့ရှိရင်လေဟာယောဂအဲကာဝေးသေးထိုးပြီးမှပဲသူတို့ပြန်လွတ်မယ်လို့အဲ့လိုသူကပြောတယ်ဒါတကယ်တကယ်ကြည့်မယ်ဆိုလို့ရှိရင်လေဩဇာနေပြီးတော့ကျွန်တော်တို့ဘာကုန်လဲဒီကိုဗစ်ထိန်းချုပ်ရေးဒီဟိုကော်မတီရှိရမလားကျွန်တော်ထင်သူတို့တွေကဒါအကြံပေးရတော့ဟိုဘယ်လိုကုန်လဲကြားပြီလေဒီရာနဲ့ပတ်သက်ပြီးဟိုဘယ်လိုသမားတွေတရားဝင်ဝင်ထိုးပေးမထိုးပေးဘူးဆိုလို့ရှိရင်ဒီဟာကပြန်ပြီးတပတ်လည်လာမှာဟုတ်ဒါကြောင့်မလို့အဲ့လိုထိုးပြဖို့ဆိုပြီးတော့
မြန်မာဘက်ကနေအလုတ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံထဲမှာတရားမဝင်ဝင်လာနေသူတွေပုံများလာနေရမှာနိုဝင်ဘာလ17ရက်နေ့မှာပဲကန်ချနာပူရီစိုင်ရွတ်နယ်ဇက်ကနက်နက်တော်အတွင်းမှာမြန်မာနိုင်ငံသားတရားကျော်ထက်မှန်ဖမ်းဆီးခံရတယ်ဆိုပြီးဦးမင်းဦးကပြောပါတယ
်ဒီနေ့ဒီတာကတော့အဲ့ဒီကျွန်တော်တို့ကန်ချနာပူရီဘက်ကိုလေထုံးစံတိုင်းအဲ့ဒီမှာထပ်ပြီးတော့ရတရားနဲ့တရားဟုတ်တယ်မင်္ဂလာ43ရောက်ကြ450ဒါတို့ရလာတာတော့နေရာနဲ့မျိုးအဲ့လိုပကိုးလို့မော်လမြိုင်တို့အစားကြီးအဲ့ဒီကနေလာကြတာဝိပါရီကတော့2000ကျွဲလို့ပြောတယ်ဗျ။ဒါရုပ်ကနည်းနည်းဒေါ်တခုမှမိရပါဘူးနော်
။ထိုင်းနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားလို့တမ4သိန်းကျော်လောက်ကိုကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီလို့ထိုင်းဆိုရကတရားဝင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ရှေ့တောင်းလို့သားအနည်းဆုံး 1.3 သန်းလောက်ကာကွယ်ဆေးထိုးနှံဖို့ကြံနေသေးတယ်လို့လည်းပြောထားပါတယ်။နောက်ပိုင်းကျရင်ဖမ်းမိတဲ့အထောက်ထားမဲ့တွေကိုပါကာကွယ်ဆေးထိုးနှံပြီးမှနေရပြန်ပို့မယ်ဆိုတာကြောင့်ဖမ်းဆီးခံရသူတွေအတွက်တော့အစိုးရကအကောင့်တစ်ခုအဖြစ်ဦးမင်းဦးကယူဆပါတယ
်။အစိုးရကအကောင့်လို့ပြောလို့ရတယ်လေ။ဟုတ်တယ်မလား။ဖမ်းမိသွားတဲ့အခါကျတော့ဒီဟိုဟာဖြစ်တာပေါ့နော်။တော့ဆိုတော့ကိုသူတို့ရဲ့ရင်းနှီးလာတဲ့ငွေကြေးအချိန်အာနာမည်အကုန်လုံးဆုံးတာလေဒါမဲ့ဒီကိုကာဝေးစည်းလေးထိုးပြန်ရတယ်ဆိုလို့ရှိရင်လည်းနည်းနည်းတော့တော်သွားသေးတာပေါ့
ထိုင်းနိုင်ငံထဲမှာရွှေပြောင်းအလုပ်သမား3000တဲ့မနည်းရှိနေတာပါ2021ခုနှစ်နှစ်စကစပြီး10လအတွင်းနေဆက်တွေကနေဝင်လာတဲ့အထောက်ထားမဲ့ရွှေပြောင်းလူသမားတွေဖမ်းမိတာ3000ကျော်လောက်ရှိပြီးဒီထဲမှာမြန်မာကအများစုပါဝင်ပါတယ်အခုလထဲမှာ10ရက်အတွင်းဖမ်းမိတဲ့မြန်မာနိုင်ငံသား3000ကျော်ရှိနေတာကြောင့်ထိုင်းအနာပိုင်တွေကထိုင်းမြန်မာနယ်စပ်တွေမှာလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်နေကြပါတယ်ရှင်
ထိုင်းနိုင်ငံရောက်တရားမဝင်မြန်မာနိုင်ငံသားတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အကြောင်းမအေးမာကပြောပြပေးခဲ့တာပါအခုတော့မြန်မာစစ်တပ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့အမြင်ကိုတင်ပြပေးပါရစေ Tamaraw sura ko lout tan lout thai de akhan khanna ga ne phi du ko ka gwe de alauk ko be lout aw ma phit pi lo tacha si bwa ye nangai yi sa de ganda re ma win ya ma ma hoh bu lo American sit tat the ma tawin than saung ga de a ngai sa du bo mu ji daw mi mi win ba ka pyo ba de November 17 ni ha American sit mu tan haw mya ni ba American sit tat the tawin than saung ga de Myanmar nwe bwa a ngai sa du bo mu ji ko ma i tan sin ga set twe me myan tha ba de na sin nai ma bi
သူတို့ရဲ့ဘဝရက်တီဖို့အတွက်အမေရိကန်ပြည်အောင်စုကဘယ်လိုမျိုးပြန်ပြီးတော့ကြည်ပါလဲရှင်နောက်ဘောတော့တိုက်ပွဲဝင်ပြီးတော့တန်ရရခဲ့လို့ဒီမတန်ဆွမ်းဖြစ်သွားတဲ့စစ်မှုထမ်းဟောင်းတွေကိုရောအမေရိကန်ပြည်အောင်စုကဘယ်လိုစီစဉ်ပေးထားတာတွေရှိပါလဲရှင် အဲ့တော့နှစ်20တက်တန်လောက်သွားပြီးတော့ထွက်သွားရဲ့ဆိုလို့ရှိလို့ရှင်ပေါ့နော်ဖင်ချင်ရတယ်တကယ်လို့တန်ရရသွားတဲ့လူတွေပါတယ်ဆိုလို့ရှိလို့ရှင်လဲဒီမှာဖင်ချင်လေးပို့ရတာတွေရှိတယ်နောက်ပြီးတော့ဒီတသက်လုံးဟိုဟဲလ်ကဲအတွက်ဆရာဝန်တွေပါတယ်ကုသဖို့အတွက်ကအများအားဖြင့် Civil society group တွေပေါ့နော်အဲ့ဒီဥစ္စာတွေကလည်းသူတို့ veteran တွေကိုကူညီပေးနေတဲ့အဖွဲ့တွေအများကြီးလက်ရှိတယ်ဒီဘာလို့လဲဆိုတော့ဒီစစ်သားဟောင်းတွေပေါ့နော်စစ်သားတွေအားလုံးကိုဒီပြည်သူလူထုကအရန်ရိုသေးလေးစာအားကိုးတဲ့အကြောင်းမလို့သူတို့အတွက်ကလည်းအများကြီးဒီနဘေးကနေပြီးတော့ပေါ့နော် CSO တွေဟိုနည်းနည်း NGO တွေအများကြီးရှိပြီးတော့ဒီစစ်မှုထမ်းတွေကိုအဓိကဒီကျန်းမာရေးဆောင်ရှောက်မှု health insurance health care ပေးတယ်ပေါ့နော်
အများဆုံးကြုံရတဲ့ပြဿနာကဘာပါလဲရှင်အများဆုံးကြုံရတဲ့ပြဿနာကစစ်တပ်ကနေပြီးတော့အနှစ်ဆိုပါတော့အနှစ်20ကြာသူတို့ဆက်ရှင်နဲ့လောက်တည်းဝင်ပြီးတော့တက်လေးဆယ်လောက်နဲ့ထွက်လာတဲ့အခါမှာသူတို့မှာဒီ society တဲ့ဟိုဒီ civilian life ကြံဝင်ဖို့အတွက်ကသူတို့နည်းနည်းခက်ခဲတာတွေရှိတယ်အဲ့ဒီဥစ္စာတွေအတွက်ကိုစစ်တပ်ထဲမှာလည်းဟို program တွေရှိတယ်ပေါ့နော်ဒီလိုမျိုး
ထရိုနင်းပရိုဂရမ်တွေရှိတဲ့အော်ကူပေးရှင်းအော့ပရိုဂရမ်တွေရှိတယ်ကျွန်တော်မြင်ရတော့အဆင်ပြေပါတယ်ဒါမဲ့လည်းတချို့ကတော့ combat the veteran တွေဆိုလို့ရှင် PTSD တွေရှိတတ်တယ်ဆိုတော့သူတို့အတွက်ကိုပြန်ပြီးတော့ civilian society တွေကိုပြန်ဝင်ရမယ်အခါမှာသူတို့တနည်းနည်းခက်ခဲတဲ့ရှိတတ်တယ်ဟုတ်ကဲ့တော်မီဝက်ပြောပါဒီဟိုဟာပေါ့အရက်သားဘဝကိုပြန်လာတဲ့အခါမှာဒီစစ်တပ်နဲ့တိုက်ပွဲတွေနဲ့မတူတ
American စစ်တပ်ကအခုဆိုလို့ရှိရင်ပြည်သူလူထုရဲ့အလေးအစားဆုံးအချက်ဆုံးပေါ့နော်။ဟို institution တခုဖြစ်တယ်လို့ထင်တယ်။အဲကြောင့်မလို့လဲကျမမှာဆိုလို့ရှိရင်ဒီ veterans card လေးရှိတယ်လေ။ ID card က veteran ဆိုတဲ့ ID card အဲ့ဒီဥစ္စာကိုသူတို့ကျမရဲ့ပတ်စံအိတ်ထဲမှာတွေ့လဲဆိုလို့ရှိရင်ချက်ချင်းကျေးဇူးတင်ပါတယ်ပေါ့နော်။ service ပဲကျေးဇူးတင်ပါတယ်။ဘာကြောင့်လဲ US military ကအရင်ပဲ professional ဖြစ်အောင်လုပ်ထားတယ်။နောက်ပြီးတော့လုတ်သင့်လုတ်ထိုက်တာနော်အဲ့ဒီထဲမှာပဲလုတ်ပြီးတော့နေတယ်။ဟိုတခြားနေရာတွေစီးပွားရေးတွေမလုပ်ဘူး။politics တွေမလုတ်ဘူး။ဆိုတော့လူတွေကအဲ့ဒါကိုအရင်ပဲအားပေးတယ်။နောက်ပြီးတော့ဟိုနေလေးစားတယ်ပေါ့နော်။အခုအချိန်မှာဆိုမြန်မာနိုင်ငံမှာကျတော့ပြောစရာတော့မလိုတော့ပါဘူးလို့ထင်ပါရဲ့။ဘာလို့လဲဆိုတော့အခုအချိန်မှာပြည်သူလူထုကမြန်မာတက်မတော်ပေါ့နော်။ပြည်သူလူထုကိုကာကွယ်ရေးပေးမဲ့အစားပြည်သူလူထုကိုတတ်ဖြတ်နေတယ်အကြမ်းဖက်နေတယ်လို့သူတို့ယုံကြည်သွားတယ်။ဆိုတဲ့အခါကျတော့ဘလို့မှဒီတက်မတော်ကအခုအချိန်မှာပြည်သူလူထုရဲ့ပံ့ပိုးမှုမရတော့ဘူး။လေးစားမှုတွေရှိတော့တက်မတော်ဆိုတာပေါ့နော်တက်မတော်ဘယ်သူတက်မတော်ဖြစ်ဖြစ်ဟိုဗါလဲနိုင်ငံတိုင်းမှာတော့လိုအပ်ပါတယ် professional ဖြစ်ရမယ်ပြည်သူလူထုအားကိုပြီးတော့ပြည်သူလူထုပံ့ပိုးပေးနိုင်တဲ့အဖွဲ့တစ်ခုဖြစ်ရမယ်ပြည်သူလူထုရဲ့လေးစားမှုကအရန်ရေးကြီးတယ်လို့ပြောချင်ပါတယ
် American စစ်မှုထမ်းဟောင်းဒေါ်မီမီဝမ်ဘက်ရဲ့စစ်တပ်ပေါ်အမြင်ကိုကြားခဲ့ကြတာဖြစ်ပါရဲ့ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေ အချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မြန်မာစံရချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကတောက်တန်နေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ညတို့ကနေထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ခြင်းနဲ့တိုင်းရင်းသတင်းလောအစီအစဉ်ပြန်ကျမရေးခန္ဓာကိုတင်ဆက်တဲ့အခါမှာဆိုရင်တော့
အနေလက္ခဏာလေးတွေကိုကျွန်တော်ကြပြလေးလောက်ထားတော့ဗျာ။ဒါဘယ်လိုလဲဆိုတော့တက်မင်းနှုတ်ခက်တက်တဲ့မင်းနဲ့နှုတ်ခက်တဲ့နှုတ်ဆုပ်ပြက်နှုတ်ဆုပ်ပြက်ဆိုတော့နှုတ်ဆုပ်ပြက်ကလေးဆိုရင်နှုတ်မဆုပ်ဘူ
း။တုတ်ကွေးအန်ရည်နဲ့ကာကွယ်ဆေးအကြောင်းကိုကြားကြအောင်ပါ။အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်နိုင်ပါလေ။ရခိုင်မျိုးသားအဖွဲ့ချုပ်နဲ့အေအေတပ်ဖွဲ့တို့ရခိုင်ပြည်ပြန်လည်တည်ထောင်ရေးအတွက်ကြိုးပမ်းနေပုံကိုဥအောင်ခင်ရဲ့တုံ့သက်ချက်ကိုကိုညောင်ဝင်းအောင်နဲ့အတူတင်ဆက်ထားပါတယ
်ရခိုင်ပြည်သူတရားလုံးအဖိနှိတ်ခံဘဝကလွတ်မြောက်ရေးဆုံးရှုံးသွားတဲ့အချုပ်အခြာအနာပြန်လည်ရရှိရေးနဲ့နိုင်ငံတည်ထောင်နိုင်ရေးအတွက်ရခိုင်တပ်တော်ကိုဖွဲ့စည်းရတယ်လို့လွန်ခဲ့တဲ့နှစ်ဧပြီလ10ရက်နေ့က17ချိန်မြောက်ရခိုင်တပ်တော်နေ့မှာတပ်ပူးချုပ်ထွန်းမြတ်နိုင်ကပြောပါတယ်18ရာစုနှောင်းပိုင်းမှာဗမာပင်းကိုစစ်ရှုံးလို့နှစ်ပေါင်း200ကျော်ရခိုင်နိုင်ငံကွယ်ပျောက်သွားရပါတယ်မြမပြည်လွတ်လပ်ရေးရတော့အသက်80ကျော်ဘ ਹੁ အစိုးရလက်အောက်မှာနေခဲ့ပြီးမဲ့တိုးတက်မှုစိတ်သုံးပြီးအစင်းရဲဆုံးဒေတာဖြစ်နေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကဆိုပါတယ်ဒီလိုဘဝမျိုးကလွတ်ပြောင်းအောင်လက်နဲ့ကင်တော်လှန်ရေးဆင်နွှဲနေရတာလို့ဆိုပါတယ်လက်တဲ့ပစ္စည်းမှာစစ်ကောင်စီတပ်ကတာပေမဲ့ရခိုင်တပ်တော်ဘက်ကစိတ်ဓာတ်တန်လုံးမှုယုံကြည်မှုတတိကောင်းမွန်မှုနဲ့ကြိုးစားအားထုတ်မှုမှာအားကောင်းတယ်လို့2019ဧပြီလအေယဝတီစာဆောင်နဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ရခိုင်စစ်တီအင်အားကိုအုပ်ချုပ်ကိုခဲ့တဲ့စခန်းတွေအများကြီးရှိနေတဲ့အတွက်စင်ရီကိုစနေတကြအကောင့်တိုင်းပေါ်နိုင်တာလို့ဆိုပါတယ်အခဲအခဲကြကစစ်အခြေခံတွေကိုကြုတ်ဝက်တိဆောက်နိုင်တာဖြစ်ပါတယ
် KIA ကချင်လွတ်မြောက်ရေးတပ်အကူအညီနဲ့ AA ရခိုင်တပ်ကို2009 AB မှာတီထောင်ပါတယ်ကချင်ပြည်နယ်မှာတိုက်ပွဲအတွေ့အကြုံရယူပြီး2014ရောက်မှရခိုင်ပြည်နယ်ကိုဆင်းလာနိုင်တယ်လို့သိရပါတယ်နှစ်နှစ်လောက်အပြင်းထန်တိုက်ပွဲဆင်နွှဲပြီးနောက်2020ပြည့်နှစ်နိုဝင်ဘာလစံပိုင်းကစပြီးတပ်မတော်နဲ့ AA ရခိုင်တပ်တို့နားလည်မှုယူပြီးအပြစ်ခတ်ရစဲထားပါတယ်ရခိုင်စစ်စင်ရေးအစပိုင်းမှာအင်အား1000ကျော်သာရှိတဲ့ AA တပ်ဟာအခုဆိုရင်အင်အား1000ကျော်အထိတိုးပွားနေကြောင်းသိရပါတယ်အခုတော့ AA ရခိုင်တပ်ရဲ့ဩဇာအာဏာတက်ရောက်မှုကျေပြန့်လာတဲ့အတွက်ပြည်သူအုပ်ချုပ်ရေးရန်ရာကိုတိဆောက်ဖို့ကျိုးပန်းနေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်နိုင်ငံရေးပါတီတွေကိုစိတ်ကုံလာတဲ့ရခိုင်လူထုဟာအေးအေးရခိုင်တပ်တော်ကိုယုံကြည်လာပုံရပါတယ်တစ်ချိန်တည်းမှာပဲစစ်ကောင်စီကလည်းစစ်တပ်အင်အားထပ်ဖြည့်နေပါတယ
်ရာဇဝတ်မှုမတရားလုပ်မှုအကြမ်းဖက်မှုမြေယာအမှုအပါဝင်တိုင်ကြားတဲ့အမှု1400မှာ950ကျော်ကိုရခိုင်ပြည်သူအာဏာပိုင်အဖွဲ့ကဖြေရှင်းပေးနိုင်ကြောင်းဩဂုတ်လ24ရက်နေ့တို့ Frontiers မြန်မာစာဆောင်မှာပေါ်ပြပါတယ်။ရခိုင်မျိုးသားအဖွဲ့ချုပ်နဲ့အေတက်တော်ရဲ့နှွန်ကြားချက်တွေကိုရခိုင်လူဦးရေ85%ရခိုင်နှုန်းကလိုက်နာတယ်လို့ဒုစစ်အီစုချုပ်ညိုထွန်းအောင်ပြောတာကိုလည်း Frontier ကသတင်းပေးပို့ပါတယ်။စစ်ကောင်စီအုပ်ချုပ်ရေးရန်တရားမရှောင်ရှိနိုင်တဲ့ဒေသတွေမှာတရားမျှတရေးအတွက်အေအေတက်တော်ကဆောင်ရွက်နေတာကိုအရက်ပဲခေါင်းဆောင်ပိုင်းကကြိုးဆိုကြပါတယ်။ တရားဥပဒေစုံမိုးရေးဟာအခြေခံလိုအပ်ချက်တစ်ခုဖြစ်ပါတယ
်ရခိုင်အမျိုးသားအဖွဲ့ချုပ်နဲ့ AA တပ်တော်ရဲ့အုပ်ချုပ်ရေးရန်တရားဟာစစ်ကောင်စီရဲ့ဌာနတွေထက်ပိုပြီးအလုပ်ဖြစ်နေတယ်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်ဟောင်းဦးဖေတန်းပြောတာကိုလည်းဖော်ပြကြပါတယ် AA တပ်တော်ရဲ့ဩဇာလွှမ်းမိုးမှုကိုကိုယ်တိုင်တွေ့ခဲ့ရတယ်လို့ရခိုင်ဦးဆောင်ပါတီခေါင်းဆောင်ဒေါက်တာအေးမောင်သုံးသပ်တာကိုဩဂုတ်လ17ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါတယ်စစ်ကောင်စီတပ်တွေနဲ့ AA တပ်ဖွဲ့တွေဟာရှင်တွဲတည်ရှိနေတယ်လို့ဆိုပေမဲ့ရခိုင်ပြည်နယ်ရဲ့၄ဘုံ၃ဘုံလောက်ကို AA တပ်တော်ကလွှမ်းမိုးထားပုံရတယ်လို့ဒေါက်တာအေးမောင်ကဆိုပါတယ်မြောက်ဦးနဲ့ကြောက်တော်မြို့တွေမှာစစ်ကောင်စီတပ်ခီးသွားတဲ့အခါ AA တပ်ကိုအရင်ဆုံးအကြောင်းကြားရတယ်ဆိုတာဟာဝါပြည်နယ်မှာကျင့်သုံးတဲ့ပုံစံမျိုးဖြစ်နေပါတယ
် AA ရဲ့လူမှုရေးနဲ့တရားရေးရာဆောင်ရွက်ချက်တွေကိုဘူးတိတော်မြို့နယ်မူဆလင်ကျေးရွာအများအပြားကယုံကြည်အားကိုးလာတယ်လို့လည်းမြန်မာနောက်စာဆောင်မှာဖော်ပြပါတယ်ရခိုင်ပြည်မှာလူဦးရေဒုတိယအများဆုံးဖြစ်တဲ့မွ슬လင်အတိုင်းဝိုင်းကိုအုပ်ချုပ်ရေးကဏ္ဍမှာပါဝင်လာဖို့ကြိုးပမ်းနေတယ်လို့ဩဂုတ်လ15ရက်နေ့ကဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ပထမဆုံးအကြိမ်အဖြစ်ရခိုင်ပြည်ထနာကိုရခိုင်ကပြေရှင်းမဲ့အစီအစဉ်ကိုရခိုင်နိုင်ငံရေးပါတီတွေကလည်းထောက်ခံကြိုဆိုကြပုံရပါတယ်ဒါပေမဲ့အေအေတပ်တော်ရဲ့ဆောင်ရွက်ချက်တွေကိုစစ်ကောင်စီတပ်ကဘယ်အတိုင်းအတာအထိလက်ခံမယ်ဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်။နိုင်ငံတည်ထောင်တဲ့နေရာမှာအစ္စရေးဟာစံနမူနာတင်မှုကောင်းပါလေ။နှစ်ရာစုမှာရောမအင်ပါယာအောက်ကိုကျရောက်သွားတဲ့အစ္စရေးနယ်မြေဟာအနှစ်900ကျတဲ့အခါခုနှစ်ရာစုမှာအာရဗ်မွတ်စလင်အင်ပါယာအောက်ကိုရောက်သွားပါတယ်။နောက်တဲ့အနှစ်1000ကျော်ကြာတော့1918မှာဗြိတိရှ်လက်အောက်ရောက်သွားပြီး1948မှာအစ္စရေးနိုင်ငံကိုတည်ထောင်နိုင်ပါတယ်နိုင်ငံတည်ထောင်ဖို့22နိုင်ငံကဂျူးကိုယ်စားလှယ်204ဦးကဆုံးဖြတ်ပြီး52နှစ်ကြာတဲ့အခါမှာနှစ်ပေါင်း2000နီးပါးပျောက်ဆုံးသွားတဲ့အစ္စရေးနိုင်ငံကိုရန်သူပတ်လည်ဝိုင်းနေတဲ့ကြားကပြန်လည်တည်ထောင်နိုင်တာဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာပါရှင်။အခုတော့ကျန်းမာရေးကဏ္ဍအလှရောက်ပါပြီ။ကိုဗစ်ကာလတုတ်ကွေးအန္တရာယ်နဲ့သူ့ရဲ့ရောဂါလက္ခဏာတွေနဲ့အတူယာတိတုတ်ကွေးအတွက်ကာကွယ်ဆေးထိုးဖို့အရေးပါပုံကိုဒီသတင်းပတ်ကျန်းမာရေးကဏ္ဍမှာကိုဝင်းမင်းကတင်ပြပေးမှာပါ။တုတ်ကွေးတွေရဲ့ပြင်းထန်တဲ့ရောဂါလက္ခဏာအန္တရာယ်တွေကိုဘယ်လိုအလွယ်တကူမှတ်သားနိုင်လဲ။ယာတိတုတ်ကွေးယောဂါကာကွယ်ဆေးထိုးဖို့အတွက်ဘယ်လိုလုပ်သင့်လဲဆိုတာတွေကိုဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှပါမောက္ခဖြစ်တဲ့ကလေးကုအထုကုဒေါက်တာဆောင်းဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြပေးမှာပ
ါ။ Okay, ပါမောက္ခဒေါက်တာဆောင်းဝင်းခင်ဗျာ။ကျွန်တော်တို့ COVID တတိယလှိုင်းပြန်ကျလာပြီးတော့ဒီတုတ်ကွေးတွေပြန်ဖြစ်လာတာကိုပြောရမှာ။ပြီးခဲ့တဲ့ပတ်ကတော့ဆရာကြီး COVID နဲ့ဒီရာသီတုတ်ကွေးသွေးလွန်တုတ်ကွေးတွေကိုခွဲနိုင်ဖို့လက္ခဏာတွေနဲ့နောက်အသက်အန္တရာယ်ဆိုရင်ရတဲ့ပြင်းထန်လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဆရာကြီးဒီတစ်ခေါက်တော့ဆရာကြီးဒီတုတ်ကွေးကာကွယ်ရေးအကြောင်းအဓိကမပြောခင်မှာဒီတုတ်ကွေးတွေရဲ့အရေးကြီးတဲ့ပြင်းထန်လက္ခဏာတွေကိုအလွယ်မှတ်နိုင်အောင်ပေါ့ဆရာနော်ရှင်းပြပေးလို့ရမှာဆရာ
ဟုတ်တယ်ကောင်းတော့ရေရေမှုရအပြင်လက္ခဏာတွေပေါ့ကျွန်တော်ရဲ့ဟိုလုံးဖို့ကံပဲပေါ့ဒေါက်တာကိုကင်သိန်းရေးထားတဲ့ CT နဲ့အဲ့ဒီမှာကျွန်တော်ကတော့နည်းနည်းအန္တရာယ်လက္ခဏာလေးတွေကိုကျွန်တော်ကြပြလင်းလောက်ထားတော့ဗျာအဲ့ဒါလို့လဲဆိုတက်မင်းအဲနှုတ်ခက်တက်တယ်မင်းလည်းနှုတ်ခက်တယ်နှုတ်ဆုပ်ပြတ်နှုတ်ဆုပ်ပြတ်ဆိုတာနှုတ်ဆုပ်ပြတ်ကလေးဆိုရင်နှုတ်မဆုပ်ဘူးအသက်ကြီးတဲ့ကလေးဆိုရင်အစာမစားဘူးပေါ့နော်ပြီးတော့ဆက်ဆက်အန်ရင်ဆေးရုံတင်ပေါ့နော်ဆက်ဆက်အန်လည်းဆိုတာဇက်တိုက်အန်လည်းပေါ့အဲဇက်တိုက်အန်လို့ရှိရင်ကလေးကအမြဲတမ်းလို့ဘာမှမဝင်မတဲ့အန်လေးလေကျွန်တော်တို့ကြောသေးတယ်ပဲသုံးဖို့လိုတယ်လို့ပါတယ်ကိုကြိုင်ခမင်းမရှိကလေးရပြောက်ခွေပါတော့ဗောနော်အဲလိုတွေတော့ကျွန်တော်ဟိုရေကူးရအဖြစ်ပြင်းထန်တဲ့လက္ခဏာလေးရှိနေအဲမိဘတွေကရီထားမိတာဗောနော်ဒါဆရာဝန်ဆရာမရောမိဘရောဒီလိုကလေးဆိုတော့ဆေးရုံတင်ပြီးကုသမယ်တော့ဆိုတာဒီထားမိစေချင်တာဗောနော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီတုတ်ကွေးကာကွယ်နဲ့ပတ်သက်ပြီးတော့ဗောနော်ကိုဗစ်မှာတော့ဒီကိုဗစ်ကာကွယ်ဆေးတွေပေါ်လာပြီးတော့အဓိကကာကွယ်နည်းဖြစ်အခုအများထိုးလာတဲ့အချိန်မှာပေါ့နော်။
တုတ်ကိုရတွက်ကဒီရာသီတုတ်ကိုကာကွယ်ဆေးကအရင်တည်းကပေါ်ပြီးသားဆိုတော့အဲ့ဒါရဲ့အနေအထားလေးကိုနည်းနည်းဆရှင်းပြပေးပါလားဆရာကြီးဒီကမ္ဘာအခြေအနေနဲ့ဟိုမြန်မာပြည်အတွက်ဘယ်လိုထိရမှုရှိနေတာလဲ
ဟုတ်ကဲ့တော့ဒီဟိုရာသီတုတ်ကိကာကွယ်ဒီရ1980လောက်တည်းကပေါ်တာပေါ့နော်ဒါပေမဲ့ရာသီတုတ်ကိပို့ဒီဘာဖြစ်လဲဆိုရင်သူကဗီဇအမြဲအရန်ပြောင်းတယ်သူကိုဗစ်ကလည်းဒီလိုများလိုက်လာတယ်လို့ဖြစ်နေပေါ့နော်ရာသီတုတ်ကွေးကနှစ်တိုင်းပြည်ကြပြောင်းတော့ကျွန်တော်တို့ကဒီရာသီတုတ်ကွေးမှာဒီဗိုင်းရပ်စ်ပိုးရလာပြီးသားကွေးရမျိုးမျိုးကွေးနေအများကြီးရောဗျအဲ့တော့ဒီမျိုးကွေးတွေအတွက်ကိုနောက်နှစ်မှာပြန်မျိုးကွေးဖြစ်လိမ့်မယ်ဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကကြိုတင်ခန့်မှန်းပြီးတော့တစ်နှစ်လောက်ကြိုတင်ပြီးတော့ထုတ်ပြန်တယ်ပေါ့နော်အဲထုတ်ပြန်တဲ့ဗိုင်းရပ်စ်ပိုးပေါ့ရာသီတုတ်ကွေးဗိုင်းရပ်စ်ပိုး3မျိုးသုံးမျိုး4မျိုးပါတယ်ဆေးတွေကိုလူတိုင်းကထုတ်ကြတာကုမ္ပဏီတွေကွာပြီးမှလည်းဒီပါဝင်မှုကအတူတူပဲအဲတော့ကျွန်တော်တို့အဲ့ဒါမှဆိုရင်ကမ္ဘာတောင်ကျန်းပေါ့နော်တောင်ကျန်းအတွက်ထုတ်တဲ့ကာဝယ်ဆေးကကျွန်တော်နိုင်ငံမှာဆိုမူရုံးလောက်မှရောက်တယ်ပေါ့ဂျူလောက်မှရောက်ချမ်းအတွက်ထုတ်တဲ့ကာဝယ်ဆေးကဒီဇင်ဘာလောက်မှရောက်တယ်အဲတော့ကျွန်တော်နိုင်ငံတော့ဒီအီကွေတာရဲ့မြောက်ဘက်လေးမှာကပ်ရှိနေပြန်မယ်ကျွန်တော်တို့မှာဟိုပိုကိုက်တာတော့တောင်ကျန်းကာဝယ်ဆေးပေါ့အဲ့တော့ကျွန်တော်တို့ကနိုင်ငံအနေနဲ့တော့ဒီဂျူလာမှာဂျူမေဂျူလာမှာပေါ်တဲ့တောင်ပိုင်းကာကွယ်ဆေးကိုထိုးထားတယ်ပေါ့နော်ထိုးထားရင်တော့ရာသီတုတ်ကွေးလည်းဖြစ်နေမယ်ဒီတော့ကျွန်တော်ဖြစ်နေတဲ့အိမ်ပြင်ထားအောင်ပေါ့
ဟုတ်ကဲ့ဆရာအခုကဒီမိုးရာသီအကုန်ဆိုတော့အခုတုတ်ကွေးကာကွယ်ဆေးထိုးမယ်ဆိုရင်ဘယ်လိုအနေအထားမျိုးရှိလဲဆရာ
အခုဆိုတော့ဒီလိုပေါ့မိုးရာသီဖက်တဲ့ဆေးကဒီဇင်ဘာလောက်မှ expire ဖြစ်တယ်လေexpire date ကုန်တယ်ပေါ့ဆောင်းရာသီထွက်တဲ့ဆေးရတော့မကြခင်ရောက်လာမယ်ရောက်လာရင်လည်းထိုးထားလို့ရကျွန်တော်ကမိုးရာသီနဲ့ပေါ်ကိုက်တယ်ဆိုမှတခါကြလဲဒီမိုးရွန်းတုတ်ကွေးကာကွယ်ဆေးရဲ့ပါဝင်မှုပေါ့နော်ဒီဗိုင်းရပ်စ်တုံးမျိုးလေးမျိုးပါတာနဲ့ဆောင်းတော့တိတ်မကွာဘူးအဲတော့ဆောင်းတော့မှထိုးတာလည်းဟိုတော်တင်းတော့ကာကွယ်မှုရတာပါပဲဒါပေမဲ့ကျွန်တော်တို့နိုင်ငံအနေနဲ့ပုံမှန်အပြင်တော့မိုးရွန်းမှထိုးထားတာပိုကောင်းတယ်ဘာလို့မိုးရွန်းမှဖြစ်တဲ့ကမ္ဘာတောင်ကျန်းကောက်ခဲစီရတော့ကျွန်တော်ဖြစ်တဲ့အချိန်နဲ့ကိုက်တယ်ပေါ့ဗျာဒီနှစ်မှာတော့ဒီကိုဗစ်ပါဝါတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာဖြစ်တာနောက်ကျသွားတာပေါ့နော်
ဟုတ်ကဲ့ဆရာနောက်တစ်ခုကကိုဗစ်မှာတော့ဒီကာကွယ်ဆေးဦးစားပေးထိုးရမယ့်သူတွေရှိတာပေါ့နော်အဲ့တော့အခုရာသီတုတ်ကွေးမှာရောအလားတူဦးစားပေးရမှာရှိလားဆရာ
လူတိုင်းကမထုံးနိုင်ရင်တောင်မှဦးစားပေးစစ်နေရှိတယ်ပေါ့ဥပမာခုနကပြောတဲ့ဇန်နီယောက်ကလေး65နှစ်အသက်ကြီးဒီတော့ကြာလို့ရှိရင်ယောဂခံရှိရလို့ဒီတော့ကျမ်းမာရေးဝန်ထမ်းတွေနော်အဲ့ဒါတွေကတော့ကျွန်တော်ကဟိုမပြတ်မကွက်ကိုထားတယ်လေပေါ့အဲ့တော့ပြင်နိုင်ရင်တော့တက်နိုင်ရင်တော့လူတိုင်းထိုးတာအကောင်းဆုံးပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီရာသီတုတ်ကွေးကာကွယ်ဆေးကိုထိုးမယ်ဆိုရင်ဘယ်လိုဆက်သွယ်လုပ်ဆောင်ရမလဲဆရာ
အဲရာသီတုတ်ကွေးကာကွယ်ဆေးကတော့ဒီဟိုနိုင်ငံတော်အနေနဲ့ပေါ့နော်ရင်းနှီးတော့ကျွန်တော်တို့အဲထိုးပေးတာရှိပါတယ်ကျမ်းမာရေးဝန်ထမ်းတွေအကုန်လုံးပြီးထိုးပေးတော့ပေါ့လေဆိုရကြမယ်ဝန်တန်းလေးအဲတချို့ဥစည်းကမှထုတ်ပြတာရှိပါဒါပေမဲ့အမျိုးသားကောင်ဝင်စီတို့စီမံကျဲလို့တော့အဲကြမယ်ဝန်တန်းတွေကလွယ်လို့မပါဘူးပေါ့ဟိုးရင်နဲ့တရားပါဟိုတာမန်ပြန်လုပ်တဲ့ဒီမျိုးသားကြမယ်စီမံကျဲတဲ့အမျိုးသားကောင်ဝင်စီတို့စီမံကျဲတဲ့မှာတော့ခုချိန်ကြီးတော့ဟိုဂျန်တဲ့လူတွေအတွက်မပါသေးပါဘူးဒါတော့ကို့အစီအစဉ်တဲ့ကို
့ဟုတ်ကဲ့ပြင်ပဆေးုံနဲ့ဆေးကန်တွေမှာကို့အစီအစဉ်နဲ့ကို
ဟုတ်ကဲ့
ထိုးရမယ်သဘောပေါ့ဆရာနော
်ဟုတ်ကဲ့ပြင်ပပုတ်တိကကဏ္ဍမှာပဲမိမိရဲ့စီစဉ်တဲ့ထိုးရတာပါ
ဟုတ်ကဲ့ဆရာဒီနေရာမှာဒီရာသီတုတ်ကွေးကာကွယ်ဆေးရဲ့လုံလောက်မှုရှိနိုင်တဲ့အနေအထားရော
သူကတော့ဟိုကုမ္ပဏီတွေကတုံးတာပါပဲဒါပေမဲ့လည်းဟိုပြောရလို့ရှင်တော့ဒီလိုထိုးရမယ်ဆိုတာကိုသိတဲ့အဲနိုင်ငံသူနိုင်ငံပြည်သူပြည်သားတွေတက်ကလည်းနေသေးတာ哦အဲတော့ကမ္ဘာလူ့ရေးနဲ့ဆိုင်တော့ထိုးလာမများလောက်လို့ထင်တယ်ကျွန်တော်တို့ကတော့ကျွန်တော်တို့ဓာရီလို့ဒါပညာပေးတဲ့အနေနဲ့ဟောပြောတဲ့အဲဆွေးနွေးတယ်ပေါ့ဗျာအဲ့တော့သိတဲ့လူတွေလည်းထိုးကြပါလား
ဟုတ်ကဲ့ဆရာအဲ့ဒီတော့နောက်ဆုံးအနေနဲ့အခုဒီကိုဗစ်ကာလမှာတုတ်ကွေးတွေပြန်အဖြစ်များလာတဲ့ပတ်သက်ပြီးတော့အရေးကြီးတာဘာထပ်ပြောလို့ရှိအောင်လဲဆရာကြီ
းအဲလူလူအနေနဲ့တော့ဘယ်လိုလဲဆိုတော့ကိုကလေးဖြန်းလာလို့ရှိရင်ဒါကကိုဗစ်လည်းဖြစ်နိုင်တယ်လို့ရာသီတုတ်ကွေးဖြစ်နိုင်တယ်သွေးလည်းတုတ်ကွေးဖြစ်နိုင်တယ်ပေါ့နော်ကောင်းတာတော့ဒီရေမှုရအဖြစ်ခုနကပြောတဲ့အရေးကြီးတဲ့ဒီအန္တရာယ်လက္ခဏာတွေပါသတိထားမိစေချင်တာပေါ့နော်အဲအန္တရာယ်ရှိတဲ့လက္ခဏာတွေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ီဝေးမြန်မာပိုင်းရဲ့တောက်ကြံနေမနေ့ခင်အစီအစဉ်လေးကိုနားဆင်နေကြတာပါအခုတော့ Fever Wine Dot သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတန်ရင်သားတည်င်း6တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဝင်ကြီးချုပ်နန်းခင်ထွေးမြင့်ကိုအာဏာသိမ်းစစ်ကောင်စီကထောင်တန်း85နဲ့စီမံပဏာဝင်ကြီးဦးတန်းနိုင်ကိုထောင်တန်း290အတီးတီးချမှတ်လိုက်ပါတယ်။ချင်းပြည်နယ်ရဲကဓမ္မမှုတော်ဆောင်တိတ်ခါရရဆရာတော်ဦးဗန်ကျမ်းမြင့်နေအိမ်ကိုအာဏာသိမ်းစစ်ကောင်စီကနိုင်ငံပိုင်အဖြစ်ချိတ်ပိတ်ပြီးတော့သိမ်းယူလိုက်ပါတယ်။
ကျမကနန်းဟောင်ပါရှင်ပရင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်အစိုးရအဖွဲ့ဝင်တွေဖြစ်တဲ့ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုအာဏာသိမ်းစစ်ကောင်စီကထောင်ဒဏ်85နဲ့ဗန္ဒာရေးနဲ့စီမံကိန်းဝန်ကြီးဦးတန်းနိုင်ကိုထောင်ဒဏ်290အတီးတီးချမှတ်လိုက်ပါတယ်။နိုဝင်ဘာလ9ရက်နေ့တုန်းကဗအန်အချင်းထောင်တရားရုံးကဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုအဂတိလိုက်စားမှုအပါအဝင်အမှု9မှုစီမံဗန္ဒာဝန်ကြီးဦးတန်းနိုင်ကိုအဂတိလိုက်စားမှုအပါအဝင်အမှု6မှုနဲ့ထောင်ဒဏ်နေရှိချမှတ်လိုက်တယ်လို့သူတို့ရဲ့ရှေ့နေတွေကပြောပါတယ်သူတို့နှစ်ဦးကိုတရားစွဲဆိုနေတဲ့အထောက်ထားတွေဟာခိုင်လုံမှန်ကန်မှုမရှိတရားမျှတမှုလည်းမရှိတဲ့အတွက်ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးကျေနပ်မှုမရှိဘူးလို့လည်း၎င်းတို့ရဲ့ရှေ့နေဦးစော်မင်းလိုင်ကပြောပါတယ်
ချင်းပြည်နယ်ဟာခါမြို့ကျော်ပုတ်ရက်ကွက်နေလူမှုအရေးနဲ့ကိုဗစ် -19 ကာကွယ်တိုက်ဖြတ်နေတဲ့နေရာမှာတက်တက်ကြွကြွပါဝင်ကူညီတဲ့ခရီးရန်တိတ်ခါတော်ရဆရာတော်ဥပန်ချမ်းမြတ်နေအိမ်ကိုအာဏာတိန်စစ်ကောင်စီကနိုင်ငံပိုင်အဖြစ်ချိတ်ပိတ်ပြီးတင်ယူလိုက်ပါတယ်။နိုဝင်ဘာလ၂ရက်နေ့ကချိတ်ပိတ်လိုက်တာပါ။ဟာခါမြို့ကျော်ပုတ်ရက်ကွက်တုတ်တန်အုပ်ကူတစ်ခုမှာအောက်တိုဘာ28ရက်နေ့ကစစ်ကောင်စီကနေတင်စီမိတဲ့လက်နက်ခဲယမ်းတွေဟာတိတ်ခါတော်ရဆရာတော်ဥပန်ချမ်းနဲ့ပတ်သက်တယ်ဆိုပြီး၎င်းရဲ့နေအိမ်ကိုဝင်ရောက်ချိတ်ပိတ်လိုက်တာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီဟာအောက်တိုဘာ30ရက်နေ့ကလည်းချင်းမြို့တော်တပ်ဦးစီအန်အက်တူဦးထလည်းဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျန်မုံစခေါင်းရဲ့ဟာခါမြို့နေအိမ်ကိုလည်းချိတ်ပိတ်ခဲ့ပါသေးတယ်။
ရခိုင်ပြည်နယ်ရှေးဟောင်းမြို့တော်ဖြစ်တဲ့မြောက်ဦးမြို့နန်းရကုံတတရအထက်မှကာဂိတ်လုံးမဲ့အစီအစဉ်ကိုရခိုင်အမျိုးသားတွေကကန့်ကွက်နေကြပါတယ်။မြောက်ဦးမြို့ကိုကပရှေးဟောင်းအမွေနစ်စည်ရင်းဝင်ဖို့လုပ်နေတဲ့အချိန်မှာနန်းရကုံမှာကာဂိတ်မလုပ်ဖို့ရှေးဟောင်းအမွေနစ်ကင်းလွတ်တဲ့နေရာမှာသာသွားလုပ်ဖို့မြောက်ဦးမြို့ခံတွေကပြောပါတယ်။မြောက်ဦးကြောက်တော်မင်းပြားနဲ့စစ်တွေကိုပြေးဆွဲနေတဲ့ခရီးသည်တင်ကားတွေရပ်နားဖို့အတွက်မြို့နယ်စီပင်တရားရေးအဖွဲ့နဲ့မြောက်ဦးမြို့ရှေးဟောင်းသူတေသနာတို့သဘောတူညီချက်နဲ့ကာဂိတ်လို့ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ကမြောက်ဦးမြို့မှာအေအေနဲ့အစိုးရတပ်တို့အကြမ်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှေးဟောင်းမွေနစ်တချို့ထိခိုက်ခဲ့တယ်လို့အာဏာသိမ်းစစ်တပ်ဝင်ရောက်နေရယူထားတဲ့နေရာတွေမှာလည်းရှေးဟောင်းမွေနစ်ပျက်စီးမှုတွေရှိနေတယ်လို့လည်းမြောက်ဦးမြို့ခံတွေကပြောပါတယ်
တအနာသိမ့်မှုကြောင့်နိုင်ငံရေးမငြိမ်သက်မှုကိုဗစ်ရောဂါကူးစက်မှုကြောင့်စီးပွားရေးပြတ်လာမှုတိုင်းရင်းသားနဲ့နိုင်ငံတပ်ဖွဲ့အချင်းချင်းပစ်ခတ်တိုက်ခိုက်မှုဆက်တဲ့အခက်ခဲတွေကြောင့်နေရွှန့်ခွာပြီးထိုင်းနိုင်ငံတွင်ခိုးဝင်လာတဲ့ရှမ်းပြည်သားတွေနေ့စဉ်ရက်ဆက်ဖမ်းဆီးခံနေရပါတယ်နိုဝင်ဘာ9ရက်နေ့ကတချီလေးမြို့နယ်စက္ကတ်သင့်ချင်းရိုက်ခရိုင်မင်ဆိုင်မြို့အတွင်းမှာ20ဦးချင်းမိုင်ခရိုင်ဖောင်မြို့နယ်မှာအယောက်40ခန့်ကိုထိုင်းနယ်စစ်လုံခြုံရေးတပ်ကဖမ်းဆီးခဲ့ပါသေးတယ်။ဒီနှစ်လ3လအတွင်းဖမ်းဆီးခံရတဲ့ရှမ်းပြည်သားတွေအယောက်400ကျော်ရှိပါတယ်။ထိုင်းရဲ့စစ်ဆေးချက်အရလူတို့တွေဟာရှမ်းပြည်တောင်ပိုင်းကလာတဲ့လူတွေဖြစ်ပြီးနေအိမ်ကနေချင်းမိုင်အထိမြန်မာကျပ်ငွေ70သိန်းနဲ့ညီမျှတဲ့ထိုင်းပတ်ငွေတစ်ယောက်16,000ပန်ကောင်းမြို့အထိဆိုရင်မြန်မာကျပ်ငွေ12တိန်းနဲ့ညီမျှတဲ့ထိုင်းပတ်ငွေ2000ခန့်အထိပတ်စံပေးရတယ်လို့သိရပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ဘဟုဌာနချုပ်လိုင်စာမြို့မှာ COVID-19 ကူးစက်ခံရသူ1500ကျော်သွားပါတယ်။လက်ရှိမှာ PPE ဝတ်စုံတွေနဲ့ COVID ကာကွယ်ရေးသုံးပစ္စည်းတွေစေဝါတွေအရေးပေါ်လိုအပ်နေတယ်လို့ KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေနည်းရေးကော်မတီကပြောပါတယ်။ COVID-19 ကူးစက်မှုထိန်းချုပ်နိုင်ဖို့လိုင်စာမြို့အတွင်းနိုဝင်ဘာလ၂ရက်နေ့ကစပြီး lockdown ချထားတယ်လို့ KIO ရဲ့ COVID-19 ရောဂါတားဆီးနေနည်းရေးကော်မတီအတွင်းရေးမှူးပမူကြီးလပိုင်ဟင်းဝမ်ကပြောပါရယ်လိုင်စာဒေတာခန်တွေကိုဗစ်ကူးစက်မှုရှိမရှိနေ့စဉ်လူဦးရေရကနန်းကိုစစ်ဆေးမှုပေးနေတယ်လို့မြို့လော့ကဒေါင်းချထားတဲ့ကာလမှာဝင်ထွက်ခွင့် ထိန်းချုပ်ခံထားရတဲ့အိမ်ထောင်စု4000ကျော်အတွက်အခြေခံစားနပ်ရိက္ခာကိုထောက်ပံ့ပေးထားတယ်လို့ဗိုလ်မှူးကြီးလက်ဖိုင်ဟင်းဝမ်ကပြောပါတယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုဝင်ဘာလပထမအပတ်ကစပြီးတော့ချင်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတွေကမြို့နယ်အတော်များများကိုအာဏာသိမ်းစစ်ကောင်စီကအနှောယထအထူးစစ်ဆင်ရေးအမည်နဲ့ကုန်းချောင်းလေချောင်းနဲ့ချင်းလူထုကာကွယ်ရေးတပ်ကိုတိုက်ခိုက်နေပါတယ်။ချင်းလူထုကလည်းရရလက်လက်ကိုဆွဲကင်ပြီးစစ်ကောင်စီကိုနှီးမျိုးစုံနဲ့ခုခံတိုက်ခိုက်နေကြပါတယ်။ဒီအကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးတော့ဆိုင်းမုံကတင်ဆက်ပေးထားပါတယ်ရှင်
။အာနာသိန်းစီကောင်စီထိုးစစ်ဆင်နေတာကိုခုခံတိုက်ခိုက်ဖို့ချင်းလန်ဒီဖ ens ဖို့ CDF လို့ခေါ်တဲ့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့ချင်းမြူတာတပ်မတော် CNA တို့ပူးပေါင်းတပ်ဖွဲ့တွေဟာနေ့စဉ်ရက်ဆက်တိုက်ပွဲဆင်နွှဲနေပါတယ်။အဲ့ဒီအကြောင်းကိုချင်းမြူတာတပ်မတော် CNA ပြောရေးဆိုခွင့်ရှိသူ Slime ထက်နေကအခုလိုပြောပါတယ်
။စစ်ကောင်စီကချင်းပြည်နယ်ပေါ်အနောက်စခါစစ်ဆင်ရေးဆက်ပြီးတော့ချင်းပြည်နယ်ရောက်ရှိလာတဲ့နောက်ပိုင်းမှာချင်းပြည်နယ်မှာတပ်ဖွဲ့တွေကတော်တော်ဆိတ်လာတာပေါ့။ဦးစီးတင်ရဲ့ Slime ရဲ့အခါရဲ့ခံတလာရဲ့မတူပြည်ရဲ့မင်းသားရဲ့ကံပလစ်ရဲ့အဲ့ဒီညုံနေတယ်ပါ။တပ်ဖွဲ့ကအခုကကိုချင်းခဲမနေဖြစ်ပြီပေါ့နော်။အဲ့ဒါအနောက်ဆက်စကြောင်းကိုတို့ကကဲဟိုစစ်ဆင်ရေးပုံမှာစနေပြီလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့။
နိုဝင်ဘာလ3ရက်နေ့ကချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကနေမင်းတပ်မြို့ကိုဆင်းလာတဲ့တန်ချက်ကာကား2စီးအပါဝင်စစ်ကား85စီးကိုမင်းတပ် CDF ကမတူပီမင်းတပ်လမ်းကြားမှာနိုဝင်ဘာ2ရက်နေ့ကနေ10ရက်နေ့အထိ9ရက်ကြာနေ့ဆင်ကြားဖြတ်ပြီးခြုံခိုတိုက်ခိုက်လို့စစ်ကောင်စီတပ်တအယောက်80ထက်မနည်းတေဆုံးတယ်လို့မင်းတပ် CDF ပြောရေးဆိုခွင့်ရှိသူဆလိုင်းရောမန်ကပြောပါတယ
်။နိုဝင်ဘာ2ရက်နေ့မှာကျွန်တော်စာထိတိမဖြစ်တဲ့ဆိုရှယ်ချန်နယ်နောက်ကနေမူဖြူအမင်းလိုက်လို့ပဲတောက်ဆောက်လိုက်ကြတော့ပဲဒီနေ့ထိပဲဆိုတော့တကွကမနာတောက်ဆောက်ဖြစ်သွားတာအမင်းကျောင်း90ကျော်ရှိ90 80ကျော်ဒါကြာဆုံးတဲ့ခံမှတ်တာပေါ့နော်အနော်ရထားအနော်ရထားတော့ကျွဲခတ်လို့ဒီရလေကျောင်းပေါ်မှာကျွဲမရှိနောက်ဖက်ရှိတယ်ဆိုတော့နောက်ခတ်လို့ဒီကြတယ်ပြောရမလားပဲကျွန်တော်ကတော့အနော်ရထားစီစီမျိုးစိုက်တယ်လို့အဲ့လိုအခုလိုတက်လာတာကိုစိုက်တယ်လို့ကျွန်တော်တို့ကမီဒီယံထဲကိုသွားပြီးမှမီဒီယံဒေတာရှိသွားမှစစ်စီရဲ့ကြီးကမလုံးနိုင်ဘူးဒါပေမဲ့ကျွန်တော်တို့စူးမှုထားတဲ့မင်းကြီးထဲကိုရောက်လာမယ်ဆိုတော့ကျွန်တော်တို့ကတော့အဲ့ခံမှာပဲလို့
ချင်းပြည်နယ်မြောက်ပိုင်းဒေသမှာလည်းနိုဝင်ဘာ5ရက်နေ့တရက်တည်းမှာပဲရေစွာမြို့တိတိန်နဲ့ထန်တလန်းစားတဲ့မြို့နယ်3မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ချင်းပြည်ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီတပ်သားအနည်းဆုံး6ယောက်သေဆုံးပြီးတနတ်3နဲ့3စီးရမြင့်တယ်လို့ချင်းမြူလာတပ်မတော် CNA ပြောခွင့်ရဆလိုင်းထက်နီကပြောပါတယ်။ရေစွာကို
ကျွန်တော်တို့စီးရင်းစုံတုံစီးရစ်ပူးပေါင်းတပ်ဖွဲ့တွေအဲ့ဒီမှာစစ်ကောင်စီတက်ကလေးရောက်ဒီတော့မှာကျွန်တော်တို့တက်လက်ပြရတယ်နောက်ကနေကြောင်းပေါ့ဒီမှာဒီတော့တက်ခတ်တဲ့စစ်ကောင်စီအဲတက်ကျဲဒီတော့မှာကျွန်တော်တို့တက်လက်ပြရတယ်အချိန်ခါကျွန်တော်တို့အချိန်ဆိုင်မရှိဘူး
တပင်ဟာခါမတူပီကံပလက်မြို့နယ်တွေမှာလဲနိုဝင်ဘာလပထမပတ်အတွင်းစစ်ကောင်စီနဲ့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲမှာစစ်ကောင်စီဘက်ကအကြဆုံးများလို့ချင်းပြည်နယ်မှာတိုက်ပွဲအရှိန်ဆက်လက်ပြီးပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ
်ဆက်ပြီးတော့ရွေးကောက်ပွဲကိုအချိုးကျကိုယ်စားလှယ်စနစ်ဆိုင်ရာ PR ဆွေးနွေးပွဲကိုစစ်ကောင်စီရွေးကောက်ပွဲကော်မရှင်ကနေဦးဆောင်ပြီးတော့နိုဝင်ဘာလ5ရက်နေ့နဲ့6ရက်နေ့မှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှကျင်းပပြုလုပ်ခဲ့ရာနိုင်ငံရေးပါတီ93ပါတီတွေက NLD, SNLD, ANP အပါအဝင်42ပါတီကမတက်ရောက်ခဲ့ကြပါဘူး။ PR စနစ်သုံးရင်ဘာဖြစ်မလဲ။ဘာကြောင့်အာဏာသိမ်းစစ်ကောင်စီကရွေးကောက်ပွဲကို PR စနစ်ပြောင်းလိုပါသလဲ။လက်ရှိတိုင်းပြည်ရဲ့အနေအထားနဲ့သင့်လျော်ပါသလား။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါရဲ့ရှင်
။မြမရွေးကောက်ပွဲကို PR ခေါ်အချိုးကျကိုယ်စားလှယ်စနစ်ပြုပြင်ကျင်းပဖို့အာဏာသိမ်းစစ်တပ်ကအစည်းအဝေးဥဆောင်ကျင်းပရမှာနိုင်ငံရေးပါတီ52ပါတီတက်ရောက်ပါတယ်။ PR စနစ်ကလက်ရှိအနေအထားနဲ့ကြည့်တုံးဖို့တင့်မတဲ့စဉ်းစားနေဆဲမှုအစည်းအဝေးမသက်ဖြစ်ဘူးလို့သူတို့မျိုးသားဖွဲ့ချုပ်ပါတီ DNOP ဥက္ကဋ္ဌဦးတမဦးကအခုလိုပြပါတယ
်။ FPDP စနစ်နဲ့ solution လောက်ကျွန်တော်တို့တမဲတာအနေရကနော်ကျွန်တော်တို့ဒါမဲခြံသားချင်းအားလုံးကိုစားမပြူဘူးဆိုတော့ကျွန်တော်တို့သဘောပေါက်ခဲ့တယ်ပေါ့အခုတက်လာတဲ့အစိုးရကလည်းဒါကိုတူတူလေးတည်ရတီးတော့ကျွန်တော်တို့ PR စနစ်ချင်းသုံးမှတ်တာလျင်ဒါဒီလူတို့မဲခြံသားချင်းအားလုံးကိုစားပြူမယ်လို့သူတို့ဘက်ကဒီလိုနားလည်ပြီးတော့ PR စနစ်ဖြစ်ဖို့စူးစမ်းတယ်လို့ပဲမြင်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒါကျွန်တော်တို့ဒီသားမှာ PR စနစ်ချင်းသုံးတင်မတင်ဆိုတာမျိုးလဲကျွန်တော်တို့စဉ်းစားနေသေးပဲနော်ကျွန်တော်တို့ဟိုဘက်ဒီဘက်အားလုံးကျွန်တော်တို့ကထောက်ဆူနေဆုံးမရှိသေးတော့ပေါ့
ဒီခိုင်မျိုးသားပါတီ ANP မှမူဝါဒရေးရာဥဆောင်ကော်မတီဖွဲ့ဝင်ဦးထွန်းအောင်ကျော်ကတော့ PRS နဲ့ကိုလေ့လာဖို့အတွက်နည်းနည်းစိတ်ဝင်စားတယ်လို့ခုလိုဆိုပါတယ
်ကျွန်တော်တို့ဖြစ်လန့်လန့်ငိုင်းတဲ့ရွေးကောက်ပွဲကြီးအရာတဖွဲ့တပါးကြီးတအုပ်စုကလုံးကြီးအုပ်ပြီးတော့မှအများပြည်သူအပေါ်မှာခင်းသလိုချဲလဲအုပ်ချုပ်တဲ့သတင်းတွေကတော့မဖြစ်ဘူးအဲဘာလို့လဲဆိုတော့ဒီမိုကရေစီနဲ့ခင်းကွာတဲ့အကျိုးသက်တွေပဲအဲ့ဒါကြောင့်ကျွန်တော်တို့က PRS နဲ့ကိုချင်းလုံးမယ်ဆိုလို့ရှိရင်ကတော့ကျွန်တော်တို့လေ့လာဖို့အတွက်တော့နည်းနည်းစိတ်ဝင်စားတယ
်ရန်ကုန်စောင့်ကြည့်ဖွဲ့ဥက္ကဋ္ဌဒေါက်တာညွန်းညွန်းသိန်းကတော့ရေကောက်ပွဲစနစ်တွေကိုဘယ်လောက်ပဲပြင်ပြင်မျှတခြင်းလွတ်လပ်ခြင်းတို့ကိုအချိန်မကန်ဘူးဆိုရင်အကြောင်းထူးလာမှာမဟုတ်ဘူးလို့ခုလိုဆိုပါတယ်
။ဘယ်ကော်မရှင်မဲ့ကြီးကြီးအတူတူပဲပေါ့နော်။အဲ့တော့ကော်မရှင်တွေကအနည်းနဲ့အများတော့အစိုးရရဲ့ PR တွေအာဏာရပါတီရဲ့ PR တွေအောက်မှာနေရတယ်ပေါ့နော်။အဲ့တော့ PR စနစ်မှာလည်းပဲအဲ့လိုပဲဘယ်လောက်ပဲကောင်းတဲ့ PR စနစ်ပဲဖြစ်ပါစေနိုင်ငံရေးစနစ်ကဒီမိုကရေစီစနစ်ကိုအခြေမခံဘူးဆိုရင်နိုင်ငံရေးစနစ်ကလူနည်းစုတွေကိုအားမပေးဘူးအမျိုးသမီးတွေကိုအားမပေးဘူးဆိုရင်ပေါ့နော်ဒီနိုင်ငံရေးစနစ်ကမျှတခြင်းကိုအခြေမပြုဘူးလူသားစံမှုကိုဗဟိုမပြုဘူးဆိုရင်ဘယ်လောက်ပဲရွေးကောက်ပွဲစနစ်တွေကိုပြင်ပြင်အကြောင်းထုတ်မှာမဟုတ်ဘူးပေါ့
မြန်မာနိုင်ငံကရွေးကောက်ပွဲစနစ်မှာတိုင်းနဲ့ပြည်နယ်လွှတ်တော်ဗီဒူလွှတ်တော်အမျိုးသားလွှတ်တော်၃မယ်။ပိုင်းရင်းသားဖြစ်ရင်၃မယ်။လူတူ၃လမယ်တပြိုင်တည်းပေးရပါတယ်။ပါတီလစ်နဲ့အချိုးကျကိုယ်စားလှယ်နဲ့ PR ပုံစံနဲ့ထားလောက်လာမယ်ဆိုရင်မဲပေးစ်နဲ့ပုံမရှုပ်ထွေးလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်ရှင
်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်ခရီးရန်တိတ်ခါရော်ရဆရာတော်ဥပန်ကျမ်းရဲ့နေအိမ်ကိုအာနာတိန်စစ်ကောင်စီကနိုင်ငံပိုင်အဖြစ်ချိတ်သိမ့်ပြီးသိမ်းယူလိုက်ပါတယ်။ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်တဲ့ရှမ်းပြည်နယ်သားအများပြားကိုထိုင်းနိုင်ငံလုံခြုံရေးတပ်ကနေ့စဉ်ရက်ဆက်ဖမ်းဆီးနေပါတယ်
။သရရှင်တွေအခုနားဆင်နေကြကြရတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ။
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လုံးကပြောပြပေးမှာပါ။
အမေရိကန်မှာစစ်ပြန်စစ်မှုလာအောင်များနေ့ထိမ်းမက်ဖြစ်ကြာသပတေးနေ့ကသမ္မတဂျိုးဘိုင်နဲ့မင်ကွန်းပြောရမှာအစိတ်အသင်လေးတွေကိုရှုရှိုက်မိတဲ့စစ်ပြန်တွေကိုစနစ်တကျဆေးကုသမှုပေးဖို့နဲ့ပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်စဉ်ရရှိလာတဲ့ယောဂါတွေကိုသုတေသနလုပ်ဖို့လဲညွှန်ကြားလိုက်ပါတယ်။အမေရိကန်စစ်ပြန်တွေကိုဂုဏ်ပြုတဲ့အနေနဲ့လဲသမ္မတဘိုင်ဒန်ဟာဝါရှင်တန်မြို့တော်အနီးကအားလင်းနဲ့စစ်သင်းကြီးမှာအမတ်တရပန်းခွေချခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုက်တင်နဲ့တရုတ်သမ္မတရှီချင်းပင်တို့ရှီသတင်းပတ်ထွေအွန်လိုင်းဆွေးနွေးမှုရှိတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တိုက်တီးကောင်းဆောင်နှစ်ယောက်အွန်လိုင်းတွေ့မဲ့အစီအစဉ်ကိုတော့အမေရိကန်မျိုးသားလူညီအချံပေးဂျက်ဆိုလီဗန်နဲ့တရုတ်ထိုက်တန်တမန်ရန်ကြီးချီကိုအော်တိုဘာလာနဲ့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဆွေးနွေးသဘောတူထားတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လုံးမှာပြည်ပခတ်တွေအကြမ်းဖက်မှုတွေနဲ့ရာသီဥတုဖောက်ပြန်မှုတွေကြောင့်ဒီနှစ်2022ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းနေရက်စွန့်ခွာရသူတွေတိတိကျကျတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အစီရင်ခံစာကပေါ်ပြပါရတယ်။ UNHCR ရဲ့အစီရင်ခံစာအရအကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့ရာသီဥတုဖောက်ပြန်မှုတွေကြောင့်နေရက်စွန့်ခွာထွက်ပြေးရသူရေအတွက်ဟာကမ္ဘာတစ်လုံးမှာအခုအခါ84သန်းကျော်ရှိနေပါတယ်။စနေလကနေဇွန်လအထိအချက်လက်တွေကိုစုဆောင်းထားတဲ့ UNHCR ရဲ့ပထမနှစ်ဝက်အစီရင်ခံစာထဲမှာတော့ကမ္ဘာတစ်လောကပြည်ပခတ်တွေနဲ့အကြမ်းဖက်မှုတွေကြောင့်ပြည်တွင်းမှာနေရက်စွန့်ခွာသူအရေးတွေ့ရလဲ50တန်းနီးပါးရှိခဲ့ပြီးမြန်မာနိုင်ငံမှာလည်းနေရက်စွန့်ခွာသူတန်းတန်းကျော်ရှိတဲ့အကြောင်းခန့်မှန်းထားပါတယ
်။တရင်အချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရဲမွန်ဖြစ်ပါတယ်။အတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Daryl Smith တို့ဖြစ်ပါတယ်။ဒီမနေ့ဖက် VOE အစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335နဲ့9383ညလိုင်းနိုမီတာ49 kHz 6153ညနဲ့ပထမနိုင်ဝက်မှာလိုင်းနိုမီတာ190 kHz 1509ကနေတင်ဆက်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဒေးရန်ရဲ့အမျိုးမျိုးကနေကြင်ဝေးကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ယူသက်ပါ
This program has come to you from the Voice of America, Washington.